Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ကနေ2022ခုနှစ် January 15ရက်နေ့စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line to meter 19.2532 နဲ့ Line let meter 190တို့ကနေတိုက်ရိုက်နာဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမအလီမာကတောင်းဝန်ယူတင်ဆက်ပေးပါမယ်ရှင်
။ဒီရင်ကင်းကြပါစီခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာတော့အာဆီယံအစည်းအဝေးတွေမှာစစ်ကောင်စီကိုပါဝင်ခွင့်မပေးရေးစင်ကာပူမှာသဘောထားရှိသေးပဲဆိုတဲ့သတင်းနဲ့အတူကမ္ဘောဒီးယားတိုက်ခိုက်ခေါင်းဆောင်ကိုတရားစွဲထားတာကမ္ဘာတဝန်းကိုဗစ်ကူးစက်မှုအခြေအနေစတဲ့သတင်းတွေကိုပြပြပေးပါမယ်။ကျွန်တော်ကြော့ကြော့သိမ်းပါခင်ဗျာ။
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူအခုညပိုင်းနားဆင်ရမယ့်တယ်မှာတော့ကရင်ပြည်နယ်ကော့ဂရိတ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီး
ကရင်နယ်ဒီရှိနေတဲ့နေရာလေးကိုတိုက်ကျစ်တယ်။ရဟရင်နဲ့နှစ်ခေါက်လာတယ်။ကော့ဂရိတ်မှာလည်းဒီကြောင်းနဲ့တိုက်ခိုက်တာသုံးနေကြောက်ပါ
။ပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တူပြောသွားတာပါ။ဒီကြောင်းပြေဆုံးနောက်ပိုင်းမှာနားဆင်ရမယ်မယ်။တခါဒီလေးချောင်းထိုးစစ်မှုတွေကြောင့်တောင်ချီပြေးကြရတာအပါအဝင်တပတ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းစူးစီးမှုတွေ Omicron ကူးစက်မှုစံချိန်ချိုးညပြခဲ့တာဒီလိုနိုင်ငံတကာသတင်းတွေနဲ့စနေညတိုင်းတင်ဆက်ပေးနေကြတို့အတန်းအစီအစဉ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်လေးကပြောပြပေးမှာပါရှင်။
မြန်မာအနာသိစစ်ကောင်စီအနေနဲ့အာဆီယံခေါင်းဆောင်တွေသဘောတူထားတဲ့ငါးချက်ပါညီညွတ်ရင်းလုပ်ငန်းစဉ်ကိုအကောင့်တွေပေါ်တာမှာတိသာထင်ရှားတဲ့ဒုဒ္ဓမှုမရသေးသေးအာဆီယံအစည်းအဝေးတွေမှာနိုင်ငံရေးယာတုရယူထားသူမဟုတ်တဲ့ကိုယ်စားလှယ်တယောက်ကိုပဲမြန်မာနိုင်ငံကိုစားပြုတက်ခွင့်ပြုတည်တယ်လို့စင်ကာပူဝန်ကြီးချုပ်လီဆျန်လွန်းကပြောပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကစင်ကာပူဝန်ကြီးချုပ်လီဆျန်လွန်းစီတောက်ကြနေကဗီဒီယိုကနေတဆင့်ဆက်သွယ်ပြောဆိုချိန်တွင်စင်ကာပူဝန်ကြီးချုပ်ကအဲ့လိုပြောခဲ့တဲ့အကြောင်းစင်ကာပူနိုင်ငံသားရဲ့ဌာနရဲ့ဒီနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဆီယံစည်းဝေးတွေမှာစစ်ကောင်စီခေါင်းဆောင်ကိုတက်ခွင့်မပေးဘဲအာဆီယံခေါင်းဆောင်တွေဆုံးဖြတ်ထားတာကိုပြောင်းလဲရေးဘယ်လိုဆွေးနွေးမှုမျိုးမဆိုအချက်အလက်အစ်စ်တွေပေါ်မှာအခြေခံရမယ်လို့ဝန်ကြီးချုပ်လောင်းကပြောခဲ့တဲ့အကြောင်းလဲစင်ကာပူနိုင်ငံသားရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဆီယံလက်ကျဥက္ကဋ္ဌအနေနဲ့တက်မတော်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်သက်ဆိုင်သူအားလုံးနဲ့ဆက်သွယ်လှုပ်ဆောင်မှုလိုအပ်တယ်ဆိုတာကိုလည်းဝန်ကြီးချုပ်လီကအလေးနဲ့ပြောခဲ့ပါတယ်။လူမျိုးစုတဲ့နိုင်ငံအဖွဲ့ EEO တွေနဲ့အပြည့်အရေးတက်မတော်ကအဆိုပြုထားပေမဲ့ငါးချက်ပါအာဆီယံဘုံသဘောတူညီချက်မှာညီညွတ်ထားတာကအဓိကအားဖြင့်တက်မတော်ရဲ့နိုင်ငံရေးအတိုက်ခံတွေနဲ့အရက်သားတွေအပေါ်အကြမ်းဖက်လို့ရပြုကိုပါရပ်တန့်ဖို့ဖြစ်တယ်လို့စင်ကာပူနိုင်ငံရေးဌာနထုတ်ပြန်ချက်မှာထောက်ပြထားပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံခီးစဉ်အပြည့်ရပိုင်းအတွင်းမှာကိုပဲတက်မတော်ကတိုက်ခိုက်မှုတွေထပ်လုပ်ခဲ့တာနိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုထောင်ဒဏ်တွေထပ်ချခဲ့တာတွေကိုဝန်ကြီးချုပ်လီကဝန်ကြီးချုပ်ဟွန်ဆန်ကိုထောက်ပြပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာတိုက်ခိုက်ရဆဲရည်နဲ့လူသားဆောင်ရွက်မှုအကူအညီတွေပေးပို့ရေးဘယ်လိုညှိနှိုင်းဆောင်ရွက်လို့ရမလဲဆိုတဲ့အဆိုပြုချက်တစ်ခုကိုဝန်ကြီးချုပ်ဟွန်ဆန်ကပြောခဲ့တယ်လို့စင်ကာပူနိုင်ငံရေးဌာနထုတ်ပြန်ချက်ကဆိုပါတယ်ဒါပေမဲ့အပြည့်ရသဘောတူညီချက်တစ်ခုရဖို့ညှိနှိုင်းရေးဆိုတာမှာတက်ဆိုင်သူအားလုံးနဲ့တွဲဆုံဆွေးနွေးခွင့်တောင်မရတဲ့အတွက်အာဆီယံအဖွဲ့အနေနဲ့ပဲဖြစ်ဖြစ်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်အနေနဲ့ပဲဖြစ်ဖြစ်ဘယ်လိုလို့ဆောင်နိုင်မှာလဲဆိုတာသူ့အနေနဲ့သေချာမသိဘူးလို့ဝန်ကြီးချုပ်လီကပြန်ပြောခဲ့ပါတယ်။ဒါပေမဲ့လည်းအကြမ်းဖက်လို့ရတဲ့အဆုံးသက်ရေးဖြစ်လာနိုင်မယ်ဆိုရင်တော့အဲ့လိုလို့ဆောင်ချက်အားဖြင့်စင်ကာပူအနေနဲ့မူအားဖြင့်ကန့်ကွက်စရာမရှိဘူးလို့ဝန်ကြီးချုပ်လင်ဆယ်လွန်းကဝန်ကြီးချုပ်ဟွန်ဆန်ကိုပြောခဲ့ပါတယ်။ကမ္ဘောဒီးယားတိုက်ခိုက်ခေါင်းဆောင်ကင်ဆူခေါက်အပေါ်နိုင်ငံတော်သစ္စာဖောက်ဖျက်ပုံကံမှုနဲ့ဆွဲချက်တင်ထားတဲ့အမှုအတွေဇန်နဝါရီလ19ရက်နေ့မှာတရားရုံးတင်စစ်ဆေးဖို့တတ်မှတ်ထားတဲ့အတိုင်းဆက်လုပ်သွားမယ်လို့ကမ္ဘောဒီးယားအစိုးရပြောခွင့်ရသူကတောက်ကြနေမှာပြောပါတယ်။ဒီအမှုမှာဝင်ရောက်ဆွတ်ဖက်ဖို့အစိုးရကညှင်းလိုက်ပြီးတဲ့နောက်အခုလိုတရားရုံးတင်စစ်ဆေးသွားမယ်လို့ကမ္ဘောဒီးယားအစိုးရဘက်ကပြောလာတာပါ။ကမ်ဆူခါကိုပြန်လွှတ်ပေးနိုင်မယ့်နည်းလမ်းတွေကိုတရားစစ်ဆေးတာပြီးဆုံးမှစဉ်းစားနိုင်မယ်လို့ကမ္ဘောဒီးယားအစိုးရအဖွဲ့ပြောခွင့်ရဖေးစီဖန်က RFA သတင်းဌာနကိုပြောပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအမှုတွေကိုတရားရုံးကဆုံးဖြတ်ပြီးမှသာနိုင်ငံရေးနည်းလမ်းနဲ့လှုပ်ဆောင်လို့ရနိုင်ပါတယ်လို့အစိုးရပြောခွင့်ရကဆိုပါတယ်။အတိုက်ခံခေါင်းဆောင်ဟောင်းကမ်ဆူခါဟာနိုင်ငံတော်လုံခြုံရေးနဲ့အများပြည်သူငြိမ်ဝှက်ပြည်ပြားရေးကိုမထိခိုက်ဘူးလို့ဝန်ကြီးချုပ်ဟွန်ဆန်ကယူဆတယ်ဆိုရင်အမှုပြီးတဲ့အခါသူ့ကိုလူငင်းချန်တော်ခွင့်ပေးဖို့ကမ္ဘောဒီးယားဘုရင်စီမှာတင်ပြပေးလို့ရနိုင်တယ်လို့ကမ္ဘောဒီးယားအစိုးရပြောခွင့်ရဖေးစီဖန်းကပြောပါတယ်ခင်ဗျာ။
ဒီ American န်တန်ညာပဲမြမဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19ကီလိုဟတ်ဇ်1953ညာလိုင်းတိုမီတာ25ကီလိုဟတ်ဇ်1783ညာလိုင်းတိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190ကီလိုဟတ်ဇ်1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေညာပဲသတင်းတွေကိုဆက်ပြီးပြောပြနေပါတယ်ကမ္ဘာတဝန်းမှာကိုဗစ်ရောဂါကူးစက်သူအရေအတွက်စုစုပေါင်း323သန်းကျော်ရှိလာပြီဖြစ်ပြီးသေဆုံးသူက5သန်းခွဲရှိပြီလို့ကိုဗစ်ကူးစက်မှုအခြေအနေစောင့်ကြည့်မှတ်တမ်းတင်နေတဲ့ American Johns Hopkins တက္ကသိုလ်ကဒီကနေ့ထုတ်ပြန်ပါတယ်ဒီနေ့ထိဆိုရင်ကမ္ဘာတဝန်းကာကွယ်ဆေးအရေအတွက် 9.6 ဘီလီယံအထိထိုးပြီးသွားပြီလို့လည်း Johns Hopkins တက္ကသိုလ်ကပြောပါတယ်တရုတ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမဲ့စောင်းရာသီအိုလံပစ်အားကစားပွဲမတိုင်ခင်နိုင်ငံတော်မိုင်းကျူဟိုင်းမြို့မှာအော်မီကရွန်ပြန့်နှံ့ကူးစက်နေတာကိုထင်ကြုံနိုင်မှုတရုတ်အာဏာပိုင်တွေစူးစမ်းနေရပါတယ်။အမေရိကန်နိုင်ငံသားတွေကတော့နောက်သတင်းနှစ်ပတ်ဒါမှမဟုတ်အရင်အချိန်ပတ်ဝန်းကျင်လောက်မှာအမေရိကန်အစိုးရကအခမဲ့ပေးတဲ့ကိုဗစ်ရောဂါရှိမရှိအိမ်မှာနေရင်းစစ်ဆေးနိုင်တဲ့ပစ္စည်းတွေလက်ခံရရှိကြမှာဖြစ်ပါတယ်။အဲဒီလိုမျိုးစစ်ဆေးတဲ့ပစ္စည်းတွေဟာစိုင်းတွေမှာဝယ်လို့မရတော့တော့ဖြစ်နေတာပါ။အိန္ဒိယနိုင်ငံမှာတော့စနေနေ့တုန်းကကိုဗစ်ရောဂါကူးစက်သူ 26,000 ကျော်ထပ်တိုးတယ်လို့ကျန်းမာရေးဌာနကထုတ်ပြန်တာကြောင့်မနေ့တောက်ကြာနေ့ကအရေအတွက်တဲ့ကိုဗစ်ကူးစက်သူ 4,600 ကျော်ပိုများလာပါတယ်ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုထောက်ခံကြောင်းထပ်မံပြသဖို့နဲ့ရုရှားနိုင်ငံရဲ့ရန်လိုတဲ့လူရက်တွေကိုဟန်တားရေးကြိုးပမ်းချက်တွေအားသစ်လောင်းဖို့အတွက်ကနေဒါနိုင်ငံသားဝန်ကြီးမလနီဂျိုလီဟာရှေ့သတင်းပတ်အတွင်းမှာယူကရိန်းနိုင်ငံကီယက်မြို့တော်ကိုသွားရောက်မယ်လို့ကနေဒါအစိုးရကဒီကနေ့ထုတ်ပြန်ပါတယ်ယူကရိန်းနဲ့ရုရှားနယ်စပ်မှာရုရှားနိုင်ငံကတပ်ဖွဲ့ဝင်တသိန်းကျော်ကိုချထားပါတယ်ရုရှားနိုင်ငံဟာသူလူချင်းတာတွေကိုတန်တမာရင်းနီလန်းနဲ့ရအောင်ယူဖို့ကြိုးစားတာမအောင်မြင်ဘူးဆိုရင်ယူကရိန်းကိုကျူးကျော်တိုက်ခိုက်ရေးအကြောင်းပြချက်ပေးဖို့ရုရှားကပြင်ဆင်နေတဲ့အပေါ်စိုးရိမ်နေလို့အမေရိကန်ပြည်ထောင်စုကတောက်ကြနေမှာပြောပါတယ်ယူကရိန်းဇာတိဘွားတိုင်းရင်းသားလူမျိုးစုတွေကနေဆင်းသက်လာသူတွေဟာကနေဒါနိုင်ငံမှာနိုင်ငံရေးအရပါဩဇာလွှမ်းမိုးမှုရှိနိုင်တဲ့လူဦးရေအရေအတွက်တည်ရှိနေတာမို့2014ခုနှစ်မှာယူကရိန်းနိုင်ငံခရီးမီးယားဒေသကိုရုရှားနိုင်ငံကကျူးကျော်သိမ်းယူပြီးကြတဲ့ကဆိုရင်ကနေဒါနိုင်ငံဟာရုရှားအပေါ်အခိုင်အမာဆန့်ကျင်ရပ်တည်တဲ့မူဝါဒကင်ဆယ်လာပါတယ်ခင်ဗျာ
ထိုင်းနိုင်ငံရောက်နိုင်ငံတကာနဲ့ဒေတာအတွင်းသတင်းတွေကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေအပတ်စဉ်ခဏတွေနဲ့တပတ်တွင်းသတင်းစုစည်းမှုတွေကိုတင်ဆက်ပေးကြပါမယ်အခုအရင်ဆုံးတော့ကရင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုစပြောပြပေးကြပါမယ်ကရင်ပြည်နယ်မြရီကော့ကိတ်အာရှလန်နီကော့ဂရိတ်မြို့တောင်ပိုင်းကကျေးရွာတွေကိုစစ်ကောင်စီတပ်တွေက January 15ရက်နေ့လယ်ပိုင်းကစပြီးလေးဆောင်ကနေတတရအချိန်မြောက်ပစ်ခတ်ခဲ့တာကြောင့်ဒီဒုက္ခတဲ့2000လောက်အိုးအိမ်ဆုံးပြီးထွက်ပြေးနေကြရပါတယ်ဒီအကြောင်း VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ကရင်ပြည်နယ်ဒူပလန်ယာခရိုင်ကရင်ညူတက်မာ6ထိမ့်ချုပ်တဲ့ကော့ကရိတ်မြို့နယ်ထဲမှာလဲဒီရပိုင်းတွင်စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်တိုက်ဖြစ်နေပါတယ်ဇန်နဝါရီလ15ရက်နေ့မှာတော့စစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပါတယ
်အခုဒီနေ့ချင်းလောက်မှာကော့ကရိတ်အဲမမီမူဝီအာရှလမ်းမှာဒီကအဆက်တွေမှာရှိတဲ့ဒီကွန်ဝဲတို့ရွာတက်တို့တမန်ကုန်းတို့အိပ်ဘက်ချမ်းမှာရှိတဲ့ KNLဒီရှိမဲ့တဲ့နေရာလေးကိုတိုက်ကြရပြတိုက်ပြတယ်ပြောအရင်ရဟန်းရင်လည်းနှစ်ခေါက်လာတယ်ကော့ကရိတ်မှာဆိုဒါဆို3နေမြောက်ရှိတယ်ဟောဒီကြောင်းနဲ့တိုက်ခိုက်တာ3နေမြောက်ပ
ါစစ်ကောင်စီတပ်တွေကတော့ဇန်နဝါရီလ14ရက်နေ့ကလည်းလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတဲ့အတွက်ဒေသခံတွေရဲ့နေအိမ်တချို့ထိခိုက်ပျက်စီးခဲ့ရတယ်လို့ဇန်နဝါရီလ15ရက်နေ့မှာလည်းကော့ကရိတ်မြို့တောင်ပိုင်းကကြီးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံထောင်ကနန်းလောက်ထွက်ပြေးနေရတယ်လို့ဆိုပါတယ်။ကော့ကရိတ်မြို့တောင်ပိုင်းမှာရှိတဲ့ကြီးရွာတွေဖြစ်တဲ့ရွာသက်ကော့နွဲ့အန်ဖကြီးအန်ဖလေးအန်ကလောင်မြို့ဟောင်းစတဲ့ကြီးရွာကပြည်သူတွေဟာတောတောင်တွေထဲမှာပုံအောင်ပြီးစစ်ဘေးရှောင်နေရပါတယ်။ခံမှန်းကြီးစစ်ဘေးရှောင်ဒုက္ခတွေ2000တဲ့မနည်းရှိတယ်လို့လည်းပြောပြပါတယ်။
အဟိုဘက်ကဒုက္ခတွေအထမ်းကြီးကတော့ဟိုလာပေါ့ဟိုနေဆက်တည်တာမရှိဘူးဆိုတော့တော့မြို့နယ်လည်းမနီမွေးဆိုတော့နိဆက်ရရွာတွေမှာပဲဟိုနောက်ဟိုမြို့မှာရှိတဲ့သူတွေရှင်မျိုးသားချင်းရှိတဲ့သူတွေကမြို့ဘက်ကိုပြေးကြတယ်နိဆက်ရတောဆက်ခြုံဆက်ဒီမှာလည်းခိုအောင်တဲ့သူတွေရှိတယ်ခမန်းကြီးကတော့အရင်ဒီသားကပြောလာတာတော့အရင်2000လောက်တော့ရှိတယ်
Miauri kaya, ligi got the white, Palujewa niga. Democracy kaya, Josu Tamro, DKBA Sakanda Kugu, Sikansi Beka, Lijang Ale Pikatalu, Sia alone yin at Winyao Taikaita, Lenaji in a Pikata Jow, DKBA Skanta Wagabi, Adima Kolo Nide, Sevishan Doka de Rile, Tao Yenye to Shawne, Time Beka, Doka de Skandigu, Trapi Lagaja Lule Suare.
ตอนนี้เจ้าๆดุกะดุกะนี่ปูปี้ญาละเลยอะยังไอ้มาปูซะตรงมาเป็ดแค้นมาหัวอ๋อนี่แหละดีกี้ก็หน้าตะไว้ซะพลุจี้ว่าหน้าตะไว้กันจี้ว่าเนี่ยอารมณ์ไอ้ปูซะลุสแค้นมาสู้ดีเลยเนี่ยโหซะลุสแค้นจ่าว่าတော့ไอ้เว้ยหลูเนี่ยที่ตองยิ่งเป็ดแค้นกูจ่าแกโหน้อจันลุขอรอบ่ဟုတ်แกไอ้มาน้อจันมาดุกะเนี่ยสแกนดูอี้เนี่ยญาละ
စစ်ကောင်စီဘက်ကခရင်ပြည်နယ်မြဝတီခရိုင်နယ်ကဖလူလေးကျေးရွာတဲ့ကိုအင်းအားလုံးကြီးနဲ့ဝင်ရောက်တိုက်ခတ်ခဲ့တာကြောင့်ခရင်နယ်လေတက်တီပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာပါမြေပြင်တိုက်ပွဲတွေမှာတော့စစ်ကောင်စီဘက်ကတိုက်ဆုံးတရားရမှုတွေလည်းရှိနေပါတယ်နှစ်ဖက်ပြစ်ခတ်မှုတွေဖြစ်ပြီးလေကြောင်းကပြစ်ခတ်တာအပြင်လက်နက်ကြီးတွေနဲ့စစ်ကောင်စီဘက်ကအဆက်မ
ီဘက်က၄ချောင်းနဲ့တိုက်ခိုက်ခဲ့တဲ့တွင်မှာရှင်တော်ရရှင်တွေအနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@viewnews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင
် VOA အစီအစဉ်တွေကို Radio Yuvin တန်ကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voe.burmese.news ဖြစ်ပါတယ်
ဖြစ်ရအမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတခါတော့မြန်မာနိုင်ငံတွင်ဝန်ကလူအခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအတန်းအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့နိုင်ငံရေးပဋိပက္ခတွေနဲ့ကိုဗစ်ရောဂါအခြေအနေတွေကြောင့်နေစာအထည်ချုပ်အလုပ်သမားတွေနဲ့အစားထိုးလာတဲ့အထည်ချုပ်လောကအကြောင်းနားဆင်ရမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စံ podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲ့တို့ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့အထည်ချုပ်လူသမားတွေရဲ့လူသမားအခွင့်အရေးချိုးဖောက်ခံရတာတွေနဲ့သူတို့ရင်ဆိုင်နေရတဲ့အခြေအနေတွေကိုဒို့အတန်ကလေ့လာထားပါတယ်ကုန်ထုတ်လုပ်မှုတွေကျဆင်းလာတာနဲ့အတူစီးရဲစကားတက်တာစီဖို့အတွက်လူသက်ရင်လူသမားအများအပြားကိုနေသားလူသမားတွေနဲ့အစားထိုးလာရရှိနေပါတယ်ဒီဆောင်မကို Frontier မြန်မာရဲ့ပြင်ပကြီးကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်မြန်မာပြည်မှာရေးချင်တယ်ဒီလိုပါဆိုလို့ရတယ်
အဲ့လိုပြောင်းလာမှုရဲ့နောက်ဆက်တွဲဆိုပြီးတော့ဒုတ်တန်းရဲ့ဝန်ထမ်းတွေအစားအကျိုးခံတာပဲမပေးရတဲ့အချိန်ကြီးအလုံးချက်လာမယ်လေ။နေသားလုပ်သမားတွေချားထိခံရတာပါ။ကိုဗစ်ရောဂါဖြစ်ပွားနေတဲ့ကာလအတွင်းမှာဘောက်မှာတယောက်ကျေကျေဆင်းနေတာလည်းလည်းနေပြန်တယ်။လေးမိနစ်လောက်ကအလုံးလုံးလာပြီးတော့ကျေကျေဆင်းနေတာအထောက်အကူများရတာကြောင့်စိတ်ရောဂါတွေဖြစ်ပြီးလူသမားတွေကိုအလုပ်ရမှာလို့ဆိုပြီးအကြောင်းကြားလာတယ်။စိတ်ယုံပိတ်နေစီးတော့အုံမလေးကိုဖြစ်ပြီးကမာလာခါဆက်ပြီးလုပ်နေတယ်။စိတ်ယုံကတော့တကယ်ပိတ်ကိုဆက်ထားတယ်ဖြစ်နေပါလေ။စိတ်ယုံအများကြီးပါဘူး။အကြောင်းကြားတဲ့လာခါဆက်ပြီးလုပ်နေတယ်။မိသားအဖွဲ့ချုပ်လူသမားတွေကစာခွန်ဆက်လုပ်တတ်နေကြပါလား။မိသားအဖွဲ့ချုပ်လူသမားတွေကလာခါဆက်ဝန်တန်းတွေလိုပဲတနေ့လောက်ခလာခါမှန်းထားအပြီးပြီးပဲရကြရမှာဖြစ်နေတယ်။အလုံးရနာရရင်တော့လူရင်းမမြင်ရကြပါဘူးအမှန်တကယ်မှာတော့အချိုးစိတ်ုံပိုင်ရှင်တွေကစက်မှတ်လူအားခါထက်ရှော့ပေးတာမျိုးမျိုးရှိနေတယ်နော်မိသားအလုပ်သမားတွေဟာအလုပ်ရှိရတဲ့နေ့ချင်းစီအတွက်သာအလုပ်လုပ်ရတာကြောင့်တေချာတဲ့အလုပ်အမှားခံချက်ရှိတဲ့အပြင်သူ့ရဲ့တွေ့လို့အခြားအပေါဆုံးခံစားခွင့်တွေလည်းမရကြပါဘူးရောက်အောင်မှာလို့စိတ်ုံအလုပ်သမားတွေဟာဘဝရည်တည်ရတဲ့စိတ်ုံအလုပ်ကိုအလုံးစုံမိကိုအားထားနေရပါတယ်အခုဆိုရင်သူအလုံးမရှိတာ9လလောက်ရှိပါပြီ
အလုံးနာခံခဲ့ရပြီးတော့ငားနေရတဲ့ဆောင်းလာကစားစီစားတဲ့ဒီလိုနေရေးစားရေးအတွက်အလုံးသစ်တစ်ခုကိုမအောင်မတယောက်အခုပြန်ရှာဖွေခဲ့ရပါတော့တယ
်။ဒီခါတလေကြတော့လေဒီနေကုန်ချောင်းရတယ်မှခြေပြာဘက်ကိုသွားချောင်းတော့ဆိုရင်ဒီနေကုန်ချောင်းရတယ်ခြေချင်းလိုက်လျှောက်တာပေါ့။ကျောင်းတစ်ခုနဲ့တစ်ခုကတော့ဝေးတဲ့ယုံနဲ့ရှိတယ်ဒီတယုံနဲ့တယုံနီးတဲ့ယုံနဲ့ရှိတယ်ဒီအဲတယုံမရတယုံတယုံမရတယုံလိုက်လျှောက်သွားတာပေါ့။ခင်းလိုက်နဲ့လျှောက်တဲ့နေကြတော့အဲ့ဟိုကလမ်းမှာပဲပေါ့အရေးရှိတဲ့နေရာမှာပဲတနည်းကတော့စားတာပေါ့
တနည်းကြိုက်ထုတ်ပြီးအလုံးလိုက်လျှောက်ခဲ့ပေမဲ့စေယုံတော်တော်များများကကြွန့်ကျင်လာကစားဝင်တဲ့မခန့်တာကြောင့်ငါးလကျော်အကြာမှာတော့နေစားအထည်ချုပ်အလုံးသမားအဖြစ်ရရလောက်ကန်ရပါတော့တယ်တနည်းလုတ်အားခ4800ကျက်နဲ့အိုတီတနားခွဲစာ1900ကျက်ကိုသာအလုံးလုတ်ရတဲ့နေ့အတွက်လုတ်အားခဖြစ်ရပါတယ်မသေးကြမီရတဲ့အလုပ်ဖြစ်ပေမဲ့လည်းစာဝတ်နေရေးပြည်လဲစီဖို့ဒီအလုပ်ကိုသူလုပ်ခဲ့ရပါတော့တယ်
။ဒီကားကိုစာတုပ်ထုတ်ထားတယ်ဒီကိုပြီးခဲ့တဲ့ရက်ကတော့စာတုပ်ထုတ်ထားတယ်သူကအော်ဒါမရှိဘူးသူတို့မလိုဘူးဒါလည်းအဲ့မဲ့ဒီကားကိုသူတို့ဖြုတ်မယ်ပေါ့သူတို့လာသားတွေနဲ့ပဲသူတို့လေပတ်သွားမယ်မိသားသမားတွေကိုဖြုတ်မယ်နားမယ်ဆိုတဲ့အကြောင်းကိုသူတို့အပြီးပေးထားတယ
်။နိုင်ငံရေးမတည်ငြိမ်မှုနဲ့ကိုဗစ်တတိယလိုင်းကြားမှာမြန်မာနိုင်ငံရဲ့စီးပွားရေးဟာမြန်မြန်ဆက်ဆက်ပဲကျဆင်းလာခဲ့ပါတယ်။စင်ကယ်ရိုက်ခတ်မှုတွေကြားမှာအထည်ချုပ်စက်ရုံတွေဟာကုန်ကျန်းရရှိမှုအခက်အခဲတင်မောတင်ပို့မှုဈေးကြီးတာအမှစားအော်ဒါတွေမရတော့တာကြောင့်စက်ရုံလုပ်ငန်းအပြီးတိုင်ပိတ်သိမ်းရတာနဲ့အချို့ကစက်ရုံယာယီရပ်ဆိုင်းရတာတွေများလာပါတယ်။အော်ဒါပုံမှန်မရတဲ့စက်ရုံတွေအနေနဲ့ကတော့အမြဲတမ်းအလုပ်သမားတွေကိုရှော့ချပြီးနေစားအလုပ်သမားတွေနဲ့အစားထိုးလာပါတယ်။အဲ့လိုအစားထိုးမှုတွေကိုလေးလပိုင်းနောက်ပိုင်းကစတင်ပြုလုပ်လာတာဖြစ်ပြီးရန်ကုန်တိုင်းကစက်ရုံအကုန်နှီးပါးမှာလှုပ်ဆောင်လာတယ်လို့အလုံသမားတမက်ကတစ်ခုကဖွဲ့ဝင်အလုံသမားတဦးကပြောပါဗျ။နေစားအလုံသမားတွေရဲ့စိန်ခေါ်မှုကတော့တမက်လှုပ်ဝါခအပြည့်အဝမရတာ OTG အပြည့်မရတာတွေရှိပါတယ်။ဒီလိုအလုံသမားအခွင့်အရေးမရှိဘဲအာမခံချက်မရှိတဲ့လုပ်ငန်းခွင်တွေမှာစာဝတ်နေရေးကြောင့်သာဆက်ပြီးအလုပ်လုပ်နေရတယ်လို့သူကဆိုပါတယ်
။နေစားအလုံသမားဆိုလို့ရှိရင်တော့ပုံဆိုးတာပေါ့။ဒီလာသားအလုပ်သမားတွေကတော့ဟိုလုပ်ငန်းခွင်ထဲမှာတီတီငြိမ်ငြိမ်နဲ့အလုပ်လုပ်ခွင့်ရတယ်။အဲလိုလဲဆိုတော့သူတို့တကယ်လို့ဒီနေ့အလုပ်မသိရင်လည်းသူတို့ကလာခစားဖြစ်တဲ့အတွက်သူတို့ကကဟိုတလာထဲမှာခွင့်တက်နိုင်ရရှိတယ်လေ။ဒေသအလုပ်သမားတွေကတော့ဘာခွင့်ရမှမရှိဘူး။အာမခံချက်မှမရှိတဲ့အခါမျိုးကြသူတို့ကဟိုနေသားမှရတင်ရတိုက်တဲ့လောကမှာလည်းနင်းလာတယ်။တခြားသောဒီခံစားမှုတွေမှာလည်းနင်းလာတယ်အကုန်လုံးသူတို့အတွက်ကအကုန်လုံးနင်းလာမှုတွေကရခိုင်နှုန်း90လောက်ဖြစ်နေတဲ့အခါမျိုးကြတော့ဟိုအလုပ်သမားတွေအတွက်ကအရန်ကိုပဲဒုက္ခရောက်နေရတယ်အများကြီးပဲ
ဒုတန်တဲ့စကားပြောခဲ့ရတဲ့အလုပ်သမားနင်းလာမှုတွေအတွက်ဆောင်ရွက်ပေးနေတဲ့အလုပ်သမားကြီးတက်ကြွလှုပ်ရှားသူတဦးကတော့ပိတ်ပြီးနောက်ပြန်ဖွင့်တဲ့စက်ရုံတွေကဆက်လက်ပတ်နိုင်မှုဝန်ထမ်းရင်ကရှော့ချလာကြပြီးစက်ရုံတကယ်ပိတ်သိမ်းမှာကတော်ဝင်ယူမှုတော်ဝင်ခံမှုနှဲပါနိုင်တဲ့အနေစားအလုပ်သမားတွေကိုပဲခန့်ထားလိုကြတဲ့သဘောမျိုးရှိတယ်လို့သူကပြောပါတယ
်။ဒီပိတ်တာနဲ့ပတ်သက်ပြီးတော့ညှိနှိုင်းတဲ့ကိစ္စမျိုးတွေကိုလှုပ်ခဲ့မှုရဲ့။ဆိုတော့လှုပ်တာကတော့အရာကြီးပိတ်တဲ့ဥစ္စာမျိုးတွေပေါ့။ဒါပေမဲ့အဲ့ဒီပုံမှာတော့စိတ်အရှိမပြေဘူး။ဒီအလုပ်ရှင်ဘက်ကကြတော့သူကဘက်ကအရာကြီးအလုပ်သမားတွေကိုပဲနှိမ့်စားပေါ့။နှိမ့်စားလို့သမားတွေကိုပြန်ခန့်နှိမ့်စားလို့သမားတွေနဲ့ခန့်ပြီးတော့အလုပ်လုပ်ခြင်းနဲ့သဘောမျိုးဖြစ်နေတယ်။နှိမ့်စားလို့သမားတွေနဲ့ဘာဖြစ်လို့လုပ်ချင်တာလဲဆိုတော့မတိကြလို့ပေါ့ဒါပေမဲ့ရင်းနှီးမြှုပ်နှံမှုတွေရတယ်ကြုံထားတာမျိုးတွေလည်းဖြစ်နေမဲ့ကျွန်တော်ဆက်လုပ်မယ်ဆိုပြန်လို့ရှိရင်လည်းမတိကြဘူးပေါ့မရှိရတဲ့စီးပွားရေးပတ်ဝန်းကျင်မှာဖြစ်နေတယ်ဆိုတော့အဲ့တော့တို့ရတယ်ဒီလိုကစီးပွားရေးရှုထောင့်ရအောင်ဆိုလို့ရှိရင်တော့ဒီစားလို့သမားတွေကိုပဲပြန်ခန့်ကျင်တဲ့ပုံမျိုးရှိကြတယ်ပေါ့အရင်လူဟောင်းတွေကိုမခန့်ကျင်ရအောင
်စီးပွားရေးလုပ်ငန်းရှင်တွေဘက်ကတော့ဒါဟာဈေးကွက်အနေအထားပြောင်းလဲတဲ့အခြေအနေလို့မြင်ပါတယ်တို့တန်တဲ့စကားပြောခဲ့ရတဲ့အထည်ချုပ်လုပ်ငန်းရှင်တူကတော
့အရင်တော့အကုန်မှန်ကျွန်တော်တို့ပေးနေရဟိုဟောတာပေးနေသူကစိတ်မသိကြတော့နေရာတော့တဲ့အတွက်ဘာဖြစ်သွားလဲဆိုရင်ကျွန်တော်တို့ဟောတာမရတဲ့အချိန်မှာဒီလူတွေကိုဆက်ပြီးတော့ဟိုဆက်ဥမှာထားဖို့အသိမဖြစ်နိုင်ဘူးဆိုတော့မင်းများတော့လှုပ်နားလိုက်တဲ့ပုံစံမျိုးလှုပ်လိုက်ရတယ်ဒါပေမဲ့ဘာဖြစ်လဲဆိုတော့ဟိုတပိပိချိန်နေတယ်တင်ရင်မှုတိုင်းတာတခုရောက်လာတဲ့ချိန်မှာသာသမာတွေကဒီဇိုင်းကံပြိုးအနေနဲ့ထပ်ပြီးပြန်ပြီးချအောင်အင်းလိုတော့မဟုတ်ဘူးเนาะအဲပြတ်ပြီးအလုပ်ပြန်ပြီးမယ်ဆိုတော့လေဟိုအားလုံးကမတိကြမကြီးရတဲ့အချိန်လေးဖြစ်နေတဲ့ချိန်မှာပေးလာတဲ့ order ကိုအတိအကျဟိုအငြင်းတိုင်းဝန်ထမ်းမခန့်မဲ့နဲ့ဒီမှာနေသားဝန်ထမ်းတွေကိုခေါ်ပြီးတော့ဒီ order ကိုဆက်တာပေါ့
ကိုဗစ်ကာလရိုက်ခတ်မှုနဲ့အာဏာသိမ်းဖြစ်စဉ်အပြီးမှာပိတ်သိမ်းရနာလည်းရလဲစက်ယုံပေါင်း200ကျော်ရှိနေတယ်လို့အထက်ချုပ်လုပ်ငန်းရှင်များအသိစီးရင်စရာအရာသိရပါဗျ။ကိုဗစ်မတိုင်ခင်ကစက်ယုံပေါင်း920အထိရှိခဲ့ပေမဲ့ကိုဗစ်ပထမလိုင်းတွင်ယာယီနဲ့အပိတိုင်ပိတ်သိမ်းတဲ့စက်ယုံ114ယုံရှိခဲ့ပါဗျ။အခုအောက်တိုဘာလအတွင်းကထုတ်ပြန်တဲ့အစီရင်ခံစာမှာတော့စက်ယုံ480ကျော်ဆက်လက်လည်ပတ်နေပြီးအလုပ်သမားပေါင်း4သိန်းကျော်သာဆက်လက်လုပ်ကိုင်နေတယ်လို့ဖော်ပြပါဗျ။အရင်ကမြန်မာအထက်ချုပ်လုပ်ငန်းတွေမှာအလုပ်သမားပေါင်း9သိန်းခန့်လုပ်ကိုင်ခဲ့တာဖြစ်ပါတယ်။သူတက်တက်မှာနေသားအလုတ်ကျန်းသမားအဖြစ်အသက်မွေးခဲ့တဲ့ကိုသေးကတော့လိုင်နာယာကအထည်ချုပ်စက်ယုံတစ်ခုမှာပထမဆုံးအလုတ်ကန်အတီတကြရခဲ့ပေမဲ့အခုတော့စက်ယုံယာယီပိတ်သိမ်းမယ်ဆိုပြီးသူအလုတ်ရက်နာခံရတာကြောင့်နေသားပရင်အလုတ်သမားအဖြစ်ပြန်လုပ်နေရပါတယ်
။စက်ယုံကတော့အဲ့ဒီစက်ယုံပဲကျွန်တော်တို့ပထမဦးဆုံးလုပ်ခဲ့တာပေါ့နော်။အခြားကတော့ဒီနေ့ပေါ့ပေါ့ဆောက်လို့ရတဲ့အချိန်မျိုးအဲ့ဒီစက်ယုံကျွန်တော်တို့တွားချောက်လို့ရလိုက်ရလိုက်တော့အဲ့ဒီစက်ယုံမှာပဲကျွန်တော်တို့ကျေးဇူးပြုလုပ်တာပေါ့3မိနစ်ကျော်လောက်ဒီဟိုအဲဟိုပေးလေတော့လေရနာလေတော့လေကျွန်တော်တို့ဒီတိုင်းပဲပေါ့ပုံအရင်လိုပဲပြန်ဖြစ်သွားတာပေါ့ဗျာအလုံးကြီးတိုင်းကြီးပြန်ဖြစ်သွားတာ
ကိုသေးကအခုဖြစ်နေတဲ့အခြေအနေတွေကိုအမြန်ဆုံးပြီးစေခြင်းပြီးသူအခြေချလုပ်ခဲ့တဲ့စက်ရုံကိုပဲပြန်လုပ်ခွင့်ရဖို့မျှော်လင့်နေပါတယ
်ကျွန်တော်တို့ငန်းနေကုန်လုံးပေါ့ဗျာအလုပ်အဲ့လိုမျိုးကျွန်တော်တို့စက်ရုံမှာပဲပြန်ပြီးတော့အလုပ်လေးပြန်လည်ပတ်စီခြင်းပေါ့ပြန်ရခြင်းပေါ့ဘာဖြစ်လဲဆိုတော့ဒါမှလည်းစက်ရုံမှာကလေးရောအကုန်လုံးပေါ့နော်ကျွန်တော်တို့ဒီကားကြီးတွေတတော်များများအကူကြီးရအောင
်ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အပတ်စဉ်တန်လွင့်အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ 10:00 နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00 နာရီကနေ 9:00 နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Hero ဂျဲရိုကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဖရန်တီးယားမြန်မာဝိုင်းတော်သားတွေတင်ဆက်ထားတဲ့တို့အတန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့တပတ်အတွင်းသတင်းစုစည်းမှုတွေကိုမတင်ဆက်ပေးခင်မှာစနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Democracy လူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာပါ။လွတ်လပ်ရေးမရမီကစခဲ့တဲ့မြန်မာလက်နက်ကိုင်တော်လှန်ရေးကဆယ်စုနှစ်များစွာကြာခဲ့ပါပြီ။ဒီမိုကရေစီဖြစ်ပေါ်တိုးတက်မှုနဲ့လက်နက်ကင်တော်လှန်ရေးတွေနဲ့အဆက်အဆက်ကဘယ်လိုရှိပါသလဲ။နှစ်ပေါင်း20ကျော်လက်နက်ကင်တော်လှန်ရေးအတွေ့အကြုံရှိခဲ့တဲ့မြန်မာနိုင်ငံရေးလေးလာတုံးသက်သူဦးသက်စိုးနိုင်ရဲ့အမြင်တွေကိုဒီတစ်ပတ်မှာကြားကြရမှာပါ။ဦးတင်မောင်တန်းကမေးမြန်းဆွေးနွေးထားပါတယ်ရှင်။
ဒီပတ်စီစဉ်မှာတော့ကျွန်တော်တို့တွေ့ဆုံဆွေးနွေးမယ့်အကြောင်းအရာကလက်နက်ကိုင်တော်လှန်ရေးရဲ့သင်ခန်းစာများပေါ့ဒီစီစဉ်မှာဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ဆရာဦးသားစိုးတိုင်ဖြစ်ပါတယ်ဆရာဦးသားစိုးတိုင်ကနှစ်ပေါင်း20ကြာနိုင်ငံရေးနဲ့စစ်ရေးအတွေ့အကြုံရှိခဲ့တဲ့သူတစ်ယောက်ဖြစ်ပါတယ်အထူးသဖြင့်အာဏာရှင်စနစ်ဆန့်ကျင်ရေးမှာနှစ်ပေါင်း20ကြာလက်နက်ဆွဲကိုင်တိုက်ခိုက်ခဲ့တဲ့အတွေ့အကြုံနဲ့ကြီးမားတဲ့ပုံစံတရားဖြစ်ပါတယ်။ဆိုတော့ဆရာဦးအသာဆွနိုင်ပါလား
။ဟုတ်ကဲ့ခင
်ဗျာ။ဘယ်နှကိုင်တော်လာရေးသင်္ကန်းစာတွေကိုပြန်လဲသုံးသပ်မယ်။ဆိုတဲ့အခါမှာအစိုးရတစ်ခုနဲ့ကျွန်တော်စတင်ပါတယ်။အဲ့ဒါကတော့စစ်ဆိုတာနိုင်ငံရေးကိုစီရင်နည်းနဲ့ဆက်လက်ဆောင်ရွက်တာပဲဖြစ်တယ်။ဆိုတော့လက်နှကိုင်တော်လာရေးရဲ့သင်္ကန်းစာတွေကိုကျွန်တော်တို့ပြန်လဲပေါင်းချုပ်သုံးသပ်မယ်ဆိုလို့ရှိရင်အဲ့ဒါနဲ့မလွဲမလျှောက်တာပါလာတာကတော့နိုင်ငံရေးသင်္ကန်းစာပါအဲ့ဒီနိုင်ငံရေးသင်္ကန်းစာကဘာပြဖြစ်မလဲဆရာ
ပြည်သူကတွေကတလျှောက်လုံးတောင်းဆိုတိုက်ပွဲဝင်နေရတဲ့အဓိကအကြောင်းကတော့ဒီတမရော်ပေါ့မြန်မာတမရော်ပေါ့မြန်မာတမရော်ကမြန်မာနိုင်ငံရေးစနစ်ထဲမှာနော်ကြီးစိုးလွှမ်းမိုးမှုကဒီအနှစ်ပေါင်းကျွန်တော်တို့60လောက်ရှိခဲ့တာဒီမိုကရေစီနဲ့ကျွန်တော်တို့ဟိုလူခွင့်ရေးနောက်တိုင်းရင်းသားခွင့်ရေးတွေအဲ့ဓာတွေအတွက်အဲကျွန်တော်တို့ဆွေးနွေးပြောဆိုမှုတွေနော်ညှိနှိုင်းမှုတွေနိုင်ငံရေးရလုပ်ခဲ့တာအချိန်ကြီးရှိခဲ့ပါနော်သို့တော်ညာလဲနောက်ဆုံးကြလို့ရှိရင်ကျွန်တော်တို့စစ်အာဏာသိမ်းမှုနဲ့ပဲ 送到开亚那个经营批发。哎，那讲第三个呢，对蘑菇，就那如偏鲜偏那嘛，就那如和南安一样，就那如卢拉的democracy， 卢坤爷呢 ，federal democracy， 啊，坤爷的个，就那如第三个没路，就那如用钱有啥话嘞？哎，那讲就那如啊，第那个了嘛，比如卢也苦干也是不会的个，就那如。咱们老年股也参与在开年嘞，去年股有许多人批发。
OK， 那么咱们老话都也那个一股来到了哦，第二的嘛，稍微看了，那个嘞，在那六年组的也看一股，批的他嘞，那个一部分就批的是比较在那那个亚洲里个嘞，就那路说出来表示家的失败嘞，一般家的失败嘞，但因为他批了那个。哆啦 A 嘛，也基本上都是呢。马尾坡苏西内姆，阿尼达噶，那么这些阿拉先生的设计，那个在国他们国家记录是，不如对阿萨透明来办的噻。
OK， 把马路牛的，这个把我们南安一块块西里国家，哦，我们的把地路，哦，这把马牛达块西。都是人家讲在外的，先回来给他了，加把米。大家把家毛面来了，别话了些。都是那战斗机组，没有他困一队，在外围里的，但那人家讲会死的过，西欧南庄、西朝南庄没死的一队，就那如单笔的，你比如说哈，一些那边没，澳门没压给了吧？二零一七年哈，啊苦，那他们舍得苦你。要得看嘛，罗，今年表面撇到多了。第一呢，上一次在嘛撇过来的，比如路也苦干也带不一下。啊，现在带不会问来的，一一屋里出的片 ，G I E 路 ，G I N 路不呀？二路破 C 的呢，啊，苦保守比带不会问的呢，今年撇的。那比如苦啊 ，N U G 干的比如，头边呢 ，Federal Brain 我嘞，带那两个干银行助理，那个银行助理也偷看他了。大家怎么嘛没进步的？听到路，西楼你牛木，地里嘛也是的。
好，大家爷爷在帮助快步，是爷爷在帮助快步，所以别吃大，这个家门都是要听嘛的。
是爷爷喏，在帮助快那一步，六八的。大家来说，俺那桥水老，虽然那些十年熬嘛，喏，也得比着听到路话，人那个人当然有，钱来拿给他吃吧。那个爷爷在帮助说那个。大家五百元在外头上买，不嘛比嘛便宜的。哎咯，苦见到路，免得老干咯。第三个呢，先生那个见到路，面貌等就也老没收入些，人家讲在外头个，这个见到路交友比较方便。哎，你看嘛嘞，在那人家讲破西的，喏，那比如在那苦 BDF 破西的呢，嘛不包那买呢，见到路的人家讲在外头，白路嘛，我们不看那毛。
是咯。你现在的保利亚的把记录写来，不满人的表家结果，球迷、球迷，我上来我业绩的数量表达了的希望。所以说，今年前看嘛，说了些嘞，因为我他妈嘛，他看嘛没中过，不晓得，地大的嘛，表家写的我哪个家的？所以说，你不满人的表家事业，你他呢，帮上来我，把这安在的这种球迷帮忙下。
OK， 像那路的有多难易的嘛嘞？啥啥件嘛咯？就假设嘛，就咯，像那路现在阿叔、爷爷、阿叔出来，这个龙是超龙的二宝呀。像那路黑天庄让楼价了，喏，像那路以阿那样的的收压股，偏比较带库出路线，这库阿米兰的破几年嘛？你标价在里股，阿米兰的破几年？那阿米兰的破几年干嘛嘞？这个。路阿达巴勒说，人那个路阿达，人那路阿达看着咯，就那路，节目也是身体，就那路，标价在不呀你，就那路，股票人家没收入些，然后节目也是在那，节目也有直接不嘛，目的比如就那路，大股、低少股、人家被部，就那路，在不会破表，路嘞路就那标价嘛。
OK， 啊，库里小兄弟给到。就那拿来的老表，秋啊，那时候写喏，业绩嘞，等下咱的不写嘞，这苦个， ောက်ကြစစ်ကိုပုံမှန်စစ်အဖြစ်နဲ့ကြောင်းလဲဖို့လိုအပ်တယ်ဒုတိယတစ်ချက်ကတော့ပုံမှန်စစ်ကိုဆင်နွှဲနေကြတဲ့အများန်းတက်တွေကြားမှာစစ်ရေးရာတပ်ပေါင်းစုဖွဲ့နိုင်တယ်ဆိုတော့ဒုတိယတစ်ချက်နော်ဆိုတော့ဒီနှစ်ချက်ကိုကျွန်တော်တော့ပြီးအဲတွေ့ရပါတယ်ဒါကတော့ပြီးခဲ့တဲ့လက်နက်ကိုင်ဒေါ်လာရေးအတွေ့အကြုံတွေကလည်းဆရာကပြန်လေထုတ်ယူဆွဲလိုက်တဲ့သင်္ကန်းစာချက်နှစ်ချက်လို့ပြောရမယ်ထင်ပါတယ်
။ဟုတ်ပါတယ်။ဟုတ်ပါတယ
်။တပတ်မှကြာတော့လေကျွန်တော်တို့ဒီဒီလိုနိုင်ငံရေးအစဉ်ဖြစ်နေတာတွေအကုန်လုံးကဒီမိုကရေစီကိုကူးပြောင်းရေးနဲ့ပဲဆက်ဆက်နေတယ်။ဖက်ဒရယ်နိုင်ငံတစ်ခုတိုင်းသားတွေရဲ့လူနည်းစုတွေရဲ့အခွင့်အရေးတွေရရှိနိုင်မဲ့ဖက်ဒရယ်နိုင်ငံထူထောင်ရေးနဲ့ပဲဆက်ဆက်နေတာ။ဒါပေမဲ့သူတင်နာတွေကိုလှုပ်ကြတဲ့အခါမှာလက်နက်ကိုင်နီလန်းနဲ့ဒီမိုကရေစီကိုပြောင်းလဲတာကလက်ရှိအစိုးရပြုတ်ရင်တော့ပြုတ်သွားမယ်နောက်တက်လာတဲ့အစိုးရလည်းအာဏာရှင်ဆန်တဲ့အစိုးရတွေပဲဖြစ်တတ်တာကိုတွေ့ရပါတယ
်။မှန်ပါတယ်
။ဒါကတော့ကျွန်တော်တို့ဘလို့ကဝယ်မလဲဘလို့ပြောင်းယူလို့ရမလဲ။ဒါကလည်းအရေးကြီးတဲ့အချက်တစ်ချက်ဖြစ်ပါတယ်ဆရာဘလို့ထင်ပါ့မလဲ
။ဟုတ်ကဲ့ဒါလွန်ကြီးကြည့်ပါတယ်။အဲ့တော့ဒီကျွန်တော်တို့သမိုင်းတွေ့ကြုံရပြောရင်သမိုင်းကလက်နက်ကင်ဒေါ်လာရေးတွေကိုထောက်ခံသလားလို့မေးလို့ရှိရင်သမိုင်းကလက်နက်ကင်ဒေါ်လာရေးတွေကိုမထောက်ခံပါဘူး။ဒါပေမဲ့လူလူလှုပ်ရှားမှုနဲ့ပြောင်းလဲမှုတွေကိုကျွန်တော်တို့အပြောင်းလဲတွေဖြစ်ဖို့ဟိုလိုအပ်ပါတယ်။အုပ်စိုးတဲ့လူစန်းစားကမတရားဖိနှိပ်တပ်ဖြတ်မှုတွေလုပ်လာတဲ့အခါမှာကိုယ်ကလည်းလက်နက်ကင်ပြန်တိုက်တယ်အဲ့ဒီနောက်အာဏာရလာတဲ့အခါဒီလက်နဲ့ရဲ့အရသာကိုသိသွားတဲ့အခါကျတော့ကျွန်တော်တို့ဟိုပြန်ပြီးတော့ကိုယ်ကလည်းအာဏာရှင်ပဲအာဏာရှင်စနစ်ထက်ပြန်ရောက်သွားတာအဲ့တော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သမိုင်းတွေ့ကြုံပြောလို့ရှိရင်ဒေါက်တာဘန်းမောကကျွန်တော်တို့တော်လန်ရေးပြီးကစားကျွန်တော်တို့ပေါင်းပြီးမှပြောခဲ့မှုတဲ့စကားတစ်ခွန်းရှိပါအခုဒုတိယကဘာစစ်ကိုဖြတ်သန်းပြီးတဲ့အဲကျွန်တော်တို့လူငယ်တွေကလက်နဲ့ရဲ့အရသာကိုသိသွားပြီ။အဲ့တော့လက်နဲ့မကင်ရရင်မနေနိုင်ဘူး။ပြဿနာဖြစ်ရှင်းရင်လက်နဲ့နဲ့ပဲဖြစ်ရှင်းနေတာ။အဲ့ဒီနိုင်ငံရေးစိတ်ဓာတ်ကြောင့်ကျွန်တော်တို့48ခုနှစ်မှာဗမာပြည်ပြည်တွင်းစစ်ဖြစ်တာအဲ့ဒီစိတ်ဓာတ်ကြောင့်ပဲ။အဲ့တော့အဲ့ဒါကိုကာကွယ်ရမယ်နီးရတော့ဒီနေ့တိုက်ပွဲအခြေအနေရပြောလို့ရှိရင် NUG အစိုးရအနေနဲ့ကအခုက Federal Democracy ကျွန်တော်တို့နှုတ်ဆန်တန်ဖိုးတွေသူတို့ကနေပြောရှည်တန်းတင်ပြီးတော့ပြောနေတာပေါ့ဗျအဲ့တော့အဲ့ဒီအခြေအနေကလည်းကျွန်တော်တို့ဘာလုပ်ရမလဲဆိုတော့တန်းသားတွေကိုဖက်ဒရယ်ပေးတာနဲ့အမျှဒီမိုကရေစီနှုံးဆန်တန်မိုးတွေကိုဆက်လက်ပြီးကျွန်တော်တို့ကင်တွယ်ဖို့အသုံးချဖို့တန်မိုးထားဖို့နော်ဒီဒီမိုကရေစီနဲ့လူ့ခွင့်ရေးနှုံးဆန်နေတဲ့ဒါလျင်ဒီနေ့ကျွန်တော်တို့ရဲ့အဲလက်နက်ကိုင်တိုက်ပွဲစစ်ရေးတိုက်ပွဲအတိနိုင်ငံရေးအောင်ပွဲကိုကူးပြောင်းနိုင်တယ်ဆိုတဲ့ကိစ္စကိုကြကြမမပြင်းပြင်းထန်ထန်ပညာပေးဖို့လိုအပ်မယ်လို့ထင်ပါတယ်ခင
်ဟုတ်ကဲ့အဲနောက်ဆုံးမိခွန်းလေးမေးပြစီဆရာလက်ရှိအခြေအနေမှာဆရာခုနပြောလိုပဲတမိုင်းကသိပ်ပြီးတော့မကြိုက်လာတဲ့လက်နက်ကဲကြားတဲ့လမ်းကြောင်းပေါ်ကိုမြန်မာပြည်ကရောက်နေတယ်အဲ့တော့ပေးရဆက်ရတာနဲ့ရတာနဲ့စည်းစကသဘောရတယ်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံအတွေ့အကောင်းဆုံးဖြစ်ရှင်ကြီးကဘာများဖြစ်မှာလဲ။
တိုင်းရင်းသားတွေအတွက်ဖက်ဒရယ်ခွင့်ရေးကိုအမတ်ခံချက်ပေးတာနဲ့အတူကျွန်တော်တို့ဒီမိုကရေစီနိုင်ငံရေးအလေးထားတွေကိုတပ်ဖွဲ့တွေထဲမှာကျွန်တော်တို့ဟိုလေ့ကျင့်တိဆောက်ပေးဖို့လည်းအတော်လိုပါတယ်။ခုနကပြောတဲ့သဘောထားတွေဒီမိုကရေစီသဘောထားတွေဖက်ဒရယ်သဘောထားတွေကိုကျွန်တော်တို့ကိုတက်ထဲမှာစိတ်ဝင်နေအောင်တော့လက်နက်ကင်အင်အားစုတွေကိုလက်နက်ကင်တွေမှုအပ်ပြီးစပြီးတော့ဒီမိုကရေစီစိတ်ဓာတ်ပြီးလေ့ကျင့်ပြုစုပြောထောင်ပေးဖို့အထူးလိုအပ်တယ်အဲ့ဒါမလုပ်နိုင်ရင်ကျွန်တော်တို့ဟာဒီအခုရင်ဆိုင်ရတဲ့အခြေအနေတွေပိုဆိုးရတဲ့ကံကြမ္မာတွေနဲ့ကျွန်တော်တိုင်းပြည်ရင်ဆိုင်ရနိုင်မယ်ဆိုတာကိုကျွန်တော်ကသတိပေးချင်တာပါခဲ့
ဟုတ်ကဲ့ဆရာဦးသားစွန်းနိုင်ကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးပါပဲခင်ဗျပြောခွင့်ရတဲ့အတွက
်ဟုတ်ကဲ့အခုဒီမနိုင်ငံရဲ့လက်နက်ကင်ဒေါ်လာရေးအတွေ့အကြုံတွေကိုပြန်လည်ပေါင်းထုတ်ပြီးသင်ခန်းစာတွေ ပါရယူရမလဲဆိုတော့ဆွေးနွေးသွားခဲ့တဲ့သူကတော့ငငယ်လေးလာတော့တဲ့သူဆောက်ဦးသန်းစိုးနိုင်ဖြစ်ပါတယ်ကျွန်တော်ကတော့တမောင်မှန
်ဦးတမောင်သန်းဆွေးနွေးတင်ပြပေးခဲ့တဲ့မြမလက်နက်ကိုင်းတိုက်ပွဲသင်ခန်းစာများအကြောင်းပါရှင်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့တပတ်အတွင်းသတင်းစူးစီးမှုတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစီVOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ line to meter 19 kHz 1553 ညာ line to meter 25 kHz 1180 ညာ line to meter 32 kHz 9335 line to meter 190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့တပတ်အတွင်းသတင်းစူးစီးမှုတွေကိုတင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖြစ်ထွန်းမှုသတင်းကိုပြပြပေးချင်ပါတယ်။မြန်မာစစ်တပ်ကလေကြောင်းကပါဘုံကျဲတိုက်ခိုက်နေတဲ့ကယားပြည်နယ်ဘက်မှာရဟန်းတံဃာတွေအပါအဝင်ပြည်သူတောင်းချီထွက်ပြေးနေကြရပါတယ်။စစ်ဘေးအသင့်မြန်မာပြည်သူတွေအတွက်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကိုဒိမတ်နိုင်ငံကအမေရိကန်ဒေါ်လာ38သန်းပေးလှူသွားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့ဘက်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့ကဆက်ပြောပြပေးပါမယ်ရှင်။
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်ကြားဒေသအနှံ့တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းကားပါထိုးစစ်ဆင်နေပါတယ်။ကယားပြည်နယ်လွိုက်ကော်မြို့မှာစစ်ကောင်စီတပ်နဲ့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ်တို့ကြားတိုက်ပွဲတွေကြောင့်မြို့လုံးကျွတ်နေပါအဝိန်ဆုံကွာထွက်ပြေးနေရပါတယ်။မြို့ပေါ်ကိုစစ်တပ်ကလေကြောင်းကားပါဘုံကျဲတိုက်ခတ်တဲ့အတွက်တန်ငါတော်တွေပါမကြံတင်းရှောင်နေကြတာပါ။
အဲ့မှာနေလို့မရဘူးပြီးတော့မဒီဖက်ပြောင်းလာတာအဲ့လိုလေလေကမလူမရှိတဲ့အဆက်အလက်ကောင်ဖက်မှရှိနေတဲ့ရှာသူကလက်နဲ့ကြီးနဲ့ထုတ်သားတယ်လေကြော်ရတယ်နောက်ပြီးလေနဲ့လာတိုက်ရလာကြည့်ရလဲရှိတယ်မှာ
လေကတော့ဝိုင်လေးချောင်းတက်ခဲမှုတွေကြောင့်တောင်ကြီးစီဆိုင်နဲ့ပဝန်းကျင်ဒေသဖက်ထွက်ပြေးလာတဲ့ပြည်သူအများစုကအမျိုးသမီးနဲ့အသက်ကြီးရွယ်အိုတွေနံပကျန်းသူတွေနဲ့ကလေးငယ်တွေအပြင်မွေးခါနေကိုဝန်ဆောင်တွေလည်းပါပါတယ်အဲ့ဒီလိုဘေးလွတ်ရာထွက်ပြေးကြတဲ့ပြည်သူတွေကိုစစ်ကောင်စီဖက်ကပိတ်ပင်ကန့်သတ်တာမျိုးလေးလုပ်ခဲ့ပါတယ်ချင်းပြည်နယ်ဘက်မှာလည်းစစ်ကောင်စီကဖမ်းသွားတဲ့ရွာသားတွေကလူဆယ်ဦးရဲ့အလောင်းကိုပြန်တွေ့ရတယ်လို့ချင်းကာကွယ်ရေးအဖွဲ့ကပြောပါတယ်။ဒါအပြင်ကံပက်လက်မြို့မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်ချင်းချင်းကြားဇန်နဝါရီလ10ရက်နေ့ကပြစ်ခတ်ရာကအရာရှိ3ဦးသေဆုံးခဲ့တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတည်ပြုပါတယ်
။ကံပက်လက်မှာမနေ့က10နာရီကွာ17နာရီတောင်ပါအဲ့ဒီမှာရှိတဲ့စစ်တီတူကအဲ့ဒီစစ်တီကတော့စစ်စင်ရေးမှာသူပေါင်းရက်ခဲ့တဲ့ဒေသတစ်ခုညာပတ်တယ်သူကိုစစ်ဆေးနေတာရှိတယ်။အဲ့ဒီစစ်ဆေးနေတဲ့စစ်တီကပဲအဲ့မှာပြစ်ခတ်တဲ့ချိန်တော့စစ်ပွားခဲ့တယ်။အဲ့မှာအရာရှိ2ဦးတော့ပြေးသွားတာတော့ရှိပါတယ
်။ကံပလက်မြို့မှာတီစင်မာလာဆမ်းပိုက်ခဲကစစ်ကောင်စီတပ်နဲ့ကံပလက်ကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာပါ။ချင်းပြည်နယ်ထဲမှာစစ်တပ်ကလက်နက်ကြီးတွေနဲ့ပါပြစ်ခတ်တဲ့အတွက်လူနေအိမ်ရာချီမီလောင်ပျက်စီးခဲ့ရပါတယ်။စကိုင်းတိုင်းဒေသကြီးတွေမှာလည်းစစ်သက်ကနယ်မြေရှင်လျေလုံးနေပြီးတော့ထီးချိုင်မြို့နယ်နဲ့ကတာမြို့နယ်တွေမှာစစ်ကောင်စီကလေကြောင်းကားပါတိုက်ခိုက်တဲ့အတွက်စာတင်ကျောင်းပါဝင်လူနေအိမ်တချို့မိလောင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းမုံရွာအနီးရင်းမပင်ခရိုင်ပလဲမြို့နယ်ထက်ကအုံနောက်ရွာမှာလည်းဇန်နဝါရီလ10ရက်ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေအစည်းအဝေးလုပ်နေချိန်စစ်ကောင်စီကလေကြောင်းကားနဲ့တိုက်ခိုက်ပြီးနယ်မြေရှင်လျေနာတွေလုံးလို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ်
။ချင်းနေအစိုးရရွာလေးထဲမှာသူတို့မှုထတာရွာရှိတဲ့အိမ်တွေကစားကြရီပေါ့ဗျာဆန်နေပါလေဆိုရင်အကုန်လုံးနားနေပါလေကုန်ဖြန့်ကျက်ဖြစ်တာဘာသာတွေကကစင်တွေအနဲ့ပြည့်ရအောင်ဆရာတချို့ဆိုရင်အိမ်မှာအကန့်ခန်းတော့လက်ထက်ပါတဲ့ငွေတော့ပြည့်တွေပါလေတောင်မှပြုတ်ကြတာတွေပါလေဆိုရင်အကုန်လုံးသူတို့ကကောက်ယူကြတယ်ပါလေအဝေးတွေပေါ့အခုရန်နီဆရာကမိတ်ဆွေတွေကြွားနေပါလေမှာရွှေ့နေကြတာလည်းရှိတယ
်တခါကရင်အမျိုးသားအစည်းအရုံး KNU တမဟာငါနေမြေထဲမှာလဲဇန်နဝါရီလ10ရက်နောက်ပိုင်းစစ်ကောင်စီကအလင်းနဲ့ဘုံကျဲတိုက်ခိုက်နေတယ်လို့ KNU ဖက်ကပြောပါတယ်လက်နက်ကြီးတွေနဲ့ပါပစ်ခတ်နေတာကြောင့်ပြည်သူတွေတောင်ရင်မြစ်ဖက်ပြန်ထွက်ပြေးလာနေတဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်ဥယျာဉ်ပိုတိုးလာတယ်လို့လူမှုကွန်ရက်သမားတွေကပြောပါရယ် စစ်တပ်ကအခုလိုနိုင်ငံတော်လူအခွင့်ရေးချိုးဖောက်မှုတွေပိုဆိုးွားလာနေတယ်လို့လူအခွင့်လှိလာဆောင်ကြီးအဖွဲ့ HRW ကဇန်နဝါရီလ23ရက်နေ့မှာထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာအစီအခံစာမှာဖော်ပြထားပါတယ်။စစ်ကောင်စီရဲ့လုပ်ရက်တွေဟာလူလာစုပေါ်ကြီးလို့နဲ့ရာဇမှုမြောက်နေတဲ့အထိပြင်းထန်တာကြောင့်နိုင်ငံတကာကထိရောက်စွာဖိအားပေးဖို့လဲ HRW ကထပ်ပြီးတော့တိုက်တွန်းထားပါတယ်။လတ်တလောအချိန်မြင့်လာတဲ့ထိုးစစ်တွေကြောင့်ချင်းရှမ်းနဲ့ကယားပြည်နယ်တွေမှာဆယ်ကျော်သက်အပါဝင်ကလေးတွေသေဆုံးနေရတဲ့အပေါ်ကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF ကလည်းအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ကန့်ကွက်ရှုံချလိုက်ပါတယ်။တိုင်းပြည်နဲ့စစ်ပွဲတွေတိုးလာနေတာနဲ့ခေချောင်းကတက်ခဲတာတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကိုလည်းကန့်ကွက်ရှုံချခဲ့တယ်လို့မြန်မာနိုင်ငံကလက်မှတ်ရေးထိုးထားတဲ့နိုင်ငံကသဘောတူညီမှုအရပဋိပက္ခတွေအတွင်ပါဝင်နေတဲ့အဖွဲ့တွေအနေနဲ့ကလေးတွေကိုအထူးဦးစားပေးကာကွယ်ဖို့ကလေးတွေကိုစစ်ပွဲတွေနဲ့ဝေးရပေးလို့ရလုံခြုံရမှာရှိဖို့လှုံ့ဆော်ပေးဖို့လဲ UNICEF ကထုတ်ပြန်တိုက်တွန်းထားပါတယ
်။မြန်မာနိုင်ငံတွင်ပြိပကတံထိခိုက်ခံစားနေရတဲ့လူမှုအတိုက်အဝန်းတွေအတွက်ဒိမတ်နိုင်ငံကကမ္ဘာစားနပ်ရိက္ခအဖွဲ့ WFP ကိုဒိမတ်ခရိုနာ25သန်းနဲ့ညီမျှတဲ့အမေရိကန်ဒေါ်လာ 3.8 သန်းပေးလှူလိုက်ပါတယ်။ကချင်၊ချင်း၊ရခိုင်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံပြည်နယ်တိုင်းဒေသကြီးအသီးသီးမှာပြိပကကြောင့်နေရာစွန့်ခွာထွက်ပြေးတိမ်းရှောင်နေရသူလူဦးရေ 3,600 ဝန်းကျင်ရှိတယ်လို့ကမ္ဘာစားနပ်ရိက္ခအဖွဲ့ WFP ကပြောပါတယ်အခုလိုလိုအပ်ချက်တွေမြင့်တက်နေချိန်အချိန်ကရောက်လာတဲ့အတွက် WFP ရဲ့မြန်မာနိုင်ငံတွင်းကယ်ဆယ်ရေးလုပ်ငန်းတွေမှာအထောက်အကူအများကြီးဖြစ်စေပါတယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Stephen Anderson ကကြေညာချက်ထုတ်ပြန်ထားပါတယ
်မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ချုပ်နှိမ်သွားပြီးလို့နိုင်ငံကအချက်အလက်တွေကိုစောင့်ကြည့်လေ့လာနေတဲ့ International Crisis Group ICG ကပြောလိုက်ပါတယ်စစ်တပ်ကအာဏာသိမ်းတဲ့အခါကျောင်းလူမှုထိခိုက်ရတဲ့ပဋိပက္ခတွေအရှိန်မြင့်လာပြီးလူမျိုးစုလက်နက်ကန်အဖွဲ့အများအပြားပါဝင်တဲ့ဆယ်စုနှစ်တစ်ခုကြာငြိမ်းချမ်းရေးလုပ်ငန်းစဉ်အဆုံးသတ်သွားပြီလို့ ICG ရဲ့ဇန်နဝါရီလ12ရက်နေ့ထုတ်အစည်းအဝေးစာမှာထောက်ပြထားပါတယ်။ဒါကြောင့်နိုင်ငံကအလူရှင်နိုင်ငံတွေအဖွဲ့အစည်းတွေအနေနဲ့လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်ထက်ဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့ ICG အစည်းအဝေးစာမှာတိုက်တွန်းထားပါတယ်။တအပြင်အဖြစ်ခရဆက်ရဲ့သဘောတူညီချက်တွေယူဖို့လူမျိုးစုလက်နက်ကန်အဖွဲ့တွေကိုဖိအားပေးတာမျိုးနိုင်ငံတကာအနေနဲ့ရှောင်ရှားဖို့ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်အခြားအတိုက်ခံအဖွဲ့တွေကလူတွေနဲ့ထိတွေ့ဆက်ဆံဖို့လူသားချင်းစာနာမှုလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့နိုင်ငံတွေအရဖက်လူ့အဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်ဖို့လည်း ICG ကအကြံပေးတိုက်တွန်းထားပါတယ်စစ်သားဟာအတိတ်လောင်ရံဖက်တစ်တွေနဲ့ပါရင်ဆိုင်နေရပြီးအဲ့ဒီအဖွဲ့တွေထက်ကတချို့ကတော့စစ်မှန်တဲ့ Federal နိုင်ငံတော်ထူထောင်ရေးဆိုတဲ့ပုံရင်မှန်းချက်အောက်မှာစပြီးတော့စီလုံးညီညွတ်လာနေကြပြီလို့ ICG ကသုံးသပ်ထားပါတယ်ဒါကြောင့်အတိုက်ခံတွေဖက်မှာရက်တီရာမျိုးမလုပ်ဖို့အကြံပြုထားပါလေလူမျိုးစုလက်နက်ကင်အဖွဲ့တွေကိုစစ်ကောင်စီကသွေးချောင်စီယုံလာလိုက်မယ်လို့လည်း ICG ကအခမ်းအနားထားပါလေစစ်ကောင်စီဘက်ကပဲဖြစ်ဖြစ်အတိုက်ခံတွေဘက်ကပဲဖြစ်ဖြစ်တိတ်မကြခင်မှာအောင်မြင်မှုရမယ့်ပုံမရှိသေးတာကြောင့်ပဋိပက္ခမြန်မာလာရကတိတာထင်ရှားတဲ့လူသားဘေးဒုက္ခအကျိုးဆက်တွေရှိလာလိမ့်မယ်လို့လည်း ICG အစင်ခါစာမှာသုံးသပ်ရေးသားထားပါလေ
စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံတွေအကြက်တဲတွေပိုဆိုးမလာအောင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကြိုးပမ်းမှုတွေမှာရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကပူးပေါင်းဆောင်ရွက်ဖို့မြန်မာဆိုင်ရာကုလထူးကိုယ်စားလှယ်နော်ရင်းဟေဇာကတိုက်တွန်းလိုက်ပါတယ်။အာဆီယံလက်ကျောက်ဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံကိုတွားရောက်ပြီးစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့တွေ့ဆုံပြီးရက်ပိုင်းမှာပဲအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အထူးကိုယ်စားလှယ်နော်ရင်းဟေဇာဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့အွန်လိုင်းမှာမြန်မာအရေးဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံအတွက်လူသားစာနာမှုအကူအညီတွေပေးနိုင်ရင်ကြိုးပမ်းမှုတွေမှာပူးပေါင်းဆောင်ရွက်ဖို့နဲ့ရှေ့မတိုးနိုင်ဖြစ်နေတဲ့အာဆီယံဘုံသဘောတူညီချက်5ရဲ့အကောင့်ထဲပုံမှုတွေမှာတိုးတက်မှုရလအောင်ဆောင်ရွက်ဖို့တိုက်တွန်းခဲ့တဲ့အကြောင်းဇန်နဝါရီ23ရက်ကုလသမဂ္ဂကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတို့အခြေအနေတွေပိုဆိုးလာနေတဲ့အပေါ်အထူးစိုးရိမ်ကြောင်းနဲ့မြန်မာအရေးကိုကင်တွယ်ဖြေရှင်းတဲ့နေရာမှာပြိပခတွေပါဝင်နေသူအားလုံးရဲ့အသံတွေကိုနားထောင်ရမှာဖြစ်ပြီးအားလုံးနဲ့တိုက်ရိုက်ထိတွေ့ဆက်ဆံသွားမှာဖြစ်တယ်လို့အထူးကိုယ်စားလှယ်နိုလင်းဟေစာရဲ့ကြေညာချက်မှာအလေးနဲ့ထည့်သွင်းပြောဆိုထားပါတယ်ဇန်နဝါရီ10ရက်နေ့တုန်းကလည်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးလင်ဒါသောမတ်စ်ဂရင်ဖီနဲ့မစ်ဟေဇာတို့အွန်လိုင်းကနေတဆင့်တွေ့ဆုံပြီးမြန်မာအရေးဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားလာရေးအာဆီယံပုံသဘောတူညီချက်အကောင့်ထဲဖော်ရေးနဲ့လူသားချင်းစာနာမှုကူညီတွေအကန့်အသတ်မရှိပေးရခွင့်ယာယီတို့အတွက်နိုင်ငံကအတိုင်းဝိုင်းနဲ့အတူအမေရိကန်ကဖိအားပေးလှုံ့ဆော်သွားမယ်လို့တွေ့ဆုံမှုအပြီးအမေရိကန်တန်မတ်ကြီးလင်ဒါသောမတ်စ်ဂရင်ဖီက Twitter လူမှုကွန်ရက်မှာကြည့်တာခဲ့ပါလေ
စစ်သက်ကဖန်စီပြီးတော့ထောင်နန်းနဲ့ပြစ်ဒဏ်ချခံထားရတဲ့ဒေါက်အောင်ဆန်းစုကြည်ကိုနှိပ်ပြီးတော့အထူးတရားရုံးကဇန်နဝါရီလ10ရက်နေ့မှာထောင်ဒဏ်လင်းနဲ့ထပ်ပြီးတော့ချမှတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂ EU နိုဘယ်ဆုရွေးချယ်ရေးကော်မတီနဲ့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့တို့ကပြစ်ဒဏ်ရှုတ်ချခဲ့ပါတယ်တဟာတရားစီရင်ရေးကိုစော်ကားမှုဖြစ်ပြီးတော့နိုင်ငံရေးရွေးချယ်တွေပါတယ်လို့လည်းထောက်ပြထားပါတယ် တော်အောင်ဆန်းစုကြည်နဲ့မတရားဖမ်းဆီးခံထားသူအလုံးချက်ချင်းပြန်လုပေးဖို့လည်းအတိအကျတောင်းဆိုခဲ့တာပါစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတော်အောင်ဆန်းစုကြည်အပေါ်အမှုပေါင်း73ခုနဲ့ဆွဲဆိုထားပြီးတော့အမှု9ခုအထွတ်စုစုပေါင်း1006နဲ့ချမှတ်ခဲ့ပြီပါပြီတော်အောင်ဆန်းစုကြည်ကိုစစ်ကောင်စီကတရားဆွဲဆိုထောင်းကြနေတာဟာအလုံးပေါ်ဝင်တဲ့တွေ့ဆုံဆွေးနွေးရေးဆိုတဲ့အာဆီယံရဲ့သဘောတူညီမှုကနေဖယ်ထုတ်ဖို့ကြံစည်တာဖြစ်တယ်လို့ဥရောပသမဂ္ဂ EU ကအင်္ဂါနေ့မှာပြောပါတယ်။အလားတူပဲကုလသမဂ္ဂလုံခြုံရေးကောင်စီမှာလက်ရှိအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့နော်ဝေနိုင်ငံကလည်းတော်အောင်ဆန်းစုကြည်ကိုထောင်ပန်းချမှတ်တဲ့အပေါ်မှာရှုံချလိုက်ပြီးတော့လုံခြုံရေးကောင်စီမှာမြမအရေးဆက်ပြီးတော့ဆောင်ရွက်ဖို့တူအားပေးသွားမယ်လို့နော်ဝေနိုင်ငံခြားရေးဝန်ကြီးကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာတနည်းနည်းပါရှိလာချိန်မှာလူ့အဖွဲ့အစည်းအလုံးဝအခြေအနေအကြီးအကျယ်ရွရွင်ကျဆင်းနေပြီးပြည်သူတွေဒုက္ခပေးနေကြုံရတဲ့အပေါ်အထူးဆိုရင်ကြောင့်လဲနော်ဝေနိုင်ငံခြားရေးဝန်ကြီးအာနီကန်ဟော့ဖီလ်ကပြောဆိုထားပါတယ်မြန်မာစစ်တပ်ကောင်းဆောင်နယ်နေနဲ့အလုံးပါဝင်ဆွေးနွေးနိုင်မဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ကိုပြန်လည်စတင်ဖို့လဲနော်ဝေကတောင်းဆိုထားပါတယ
်ဒီလိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့တပတ်အတွင်းသတင်းစူးစီးမှုတွေကိုနန်းလောင်နဲ့ကိုဝင်ခမောင်တို့ကပြောပြသွားတာပါ View American တန်ရဲ့အတန်တွင်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုက်အပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတွေကနေလည်းကြည့်ရှုနိုင်ပါရဲ့ရှင်
။ Virus mutation, virus ပိုးမျိုးရိုးဗီဇပြောင်းလဲမှု Virus ပိုးတစ်မျိုးဟာလုပ်ငန်းတောင်ဝင်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းလဲဖြစ်ပြီးဆိုရင် Virus ပိုးအတွင်ပြောင်းမှုဖြစ်ပါတယ်။လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတွေဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်။ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်ဒီလိုကူးယူချိန်မှာတစ်ခါတလေအတိမ်းဆောင်ဖြစ်နိုင်တာပါမျိုးရိုးဗီဇတစ်ခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ် virus ပိုးတိုင်းကတော့တစ်ခုမှုတစ်ခုပြောင်းလဲမှုရှိပါတယ်တချို့ virus ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုအတိမ်းဆောင်ဖြစ်ရင်အများစုကတော့ virus ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စဉ်က virus ကိုအားပျော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်။ဥပမာ virus ပိုးမျက်နှာပြင်က protein တွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာ၊တံပြန်နှိုင်းစေတာမျိုးလှုပ်သွားနိုင်တဲ့ပြောင်းလဲဖြစ်တယ်ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ်။ COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကတည်းက COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ်။
VOA ရဲ့စနေညပိုင်းမြန်မာဘာသာအတန်းလွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီး Omicron ကူးစက်မှုတွေစံချိန်ချိုးများပြခဲ့တဲ့သတင်းအပါအဝင်တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုပြောပြပေးချင်ပါတယ် Omicron COVID မျိုးကွဲကြောင့်ကမ္ဘာတဝန်းမှာဒီသတင်းပတ်တဲ့ COVID ကူးစက်သူဦးရေ15သန်းကျော်အသစ်တိုးလာပြီးစံချိန်တင်သွားပါတယ် American ပြည်ထောင်စုမှာတော့နှစ်40ကာလအတွင်းအမြင့်ဆုံးစားတောက်ကုန်စည်နှုန်းတက်မှုနဲ့ရင်ဆိုင်နေရပါတယ်ဒီသတင်းပတ်အတွင်းကနိုင်ငံတကာသတင်းတွေကိုမဤတန်စင်ကပြပြပေးမှာပါရှင
်။ Omicron COVID မျိုးကွဲကြောင့်ကမ္ဘာတဝန်းမှာ COVID ကူးစက်သူဦးရေ15သန်းကျော်အသစ်တိုးလာတာကိုပြည်ခင့်သတင်းပတ်အတွင်းမှာတွေ့ရပြီးတော့ဒါဟာသတင်းပတ်တစ်ပတ်ထဲမှာ COVID ကူးစက်မှုအများဆုံးအဖြစ်စံချိန်တင်သွားတာဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါသည်။ COVID ပိုးစားတွေ့ခဲ့တဲ့တရုတ်နိုင်ငံမှာ COVID 0 COVID လုံးဝမရှိရေးမူဝါဒအောက်မှာခီးသွွာလာမှုအပါအဝင်ပြင်းပြင်းထန်ထန်ကန့်သတ်ထိန်းချုပ်ကြတွေကိုလုပ်နေပါသည်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာဖေဖော်ဝါရီလ၄ရက်နေ့ကျရင်ဆောင်းရာသီအိုလံပစ်အားကစားပွဲကိုကျင်းပဖို့စီစဉ်ထားတာဖြစ်ပြီးတော့ဘေကျင်းမြို့တော်နယ်တနားရီလောက်ကားမောင်းဝင်ဝေးတဲ့ TNG မြို့မှာ Omicron COVID မျိုးကွဲကူးစက်ခံရသူအယောက်100နီးပါးဒီသင်းပတ်ထဲမှာတွေ့ခဲ့တဲ့အကြောင်းတရုတ်ဆွေရပိုင်ရှင်းဝါသတင်းဌာနကထုတ်ပြန်ခဲ့ပါသည်။တောင်ကိုရီးယားမှာတော့ပြီးခဲ့တဲ့သတင်းပတ်တွင် American Las Vegas မြို့ CES နည်းပညာပြပွဲကိုသွားတက်ပြီးတော့ပြန်လာတဲ့ Samsung နဲ့ Honda နည်းပညာကုမ္ပဏီဝန်ထမ်းတွေအပါအဝင်အယောက်90လောက်မှာ COVID ကူးစက်နေရကိုတွေ့ရအကြောင်းတောင်ကိုရီးယားအာဏာပိုင်တွေကပြောပါတယ်။အိန္ဒိယနိုင်ငံမှာလည်းမနှစ်မေလကစပြီးတော့ဒီနေ့အထီးကာလကြားမှာနိုင်စင်ကိုဗစ်ကူးစက်မှုနှုန်းအမြင့်ဆုံးစံချိန်တင်ခဲ့လို့ဆိုပြီးတော့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဂျပန်နိုင်ငံမှာလည်း၄လတာကာလအတွင်းတရက်ထဲမှာကိုဗစ်ကူးစက်မှုအများဆုံးအဖြစ်ဒီတင်ပတ်ထဲမှာစံချိန်တင်သွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာတော့တခြားသတင်းပတ်တွေထက်ဆိုင်ရင်ဒီသတင်းပတ်အတွင်းမှာကိုဗစ်ကြောင့်ဆေးရုံတက်ရတဲ့သူဦးရေက33ရာခိုင်နှုန်းတိုးလာပြီးတော့သေဆုံးသူဦးရေက40ရာခိုင်နှုန်းတိုးလာတာကိုတွေ့ရတဲ့အကြောင်း American Yoga Gagui in it, Tincho Yitana, CDC Gapiovari, Omicron Mugwe Jam, Covid Gusamui, the Honto Dula Biro, when any Malay Gusamui, Shia Jam, Siunima Kuta Bibo, Manamani Pinivari, Megan Biansu, the one coronavirus, Bokusatu, Chasanata, Kona Tincho Dabilo, Covid 90, Gusat is on Murigo Lila, Gau Utopian, Johns Hopkins Tecato, today the Nasi Ma Popia Tavari, American Makovich and the Sonduga, Shitting Lisa Sondang Jolabi Pibari. COVID-19ကစီးနေတဲ့ကမ္ဘာစီးပွားရေးပိုပြီးတော့အခြေအနေဆိုးသွားနိုင်ခြင်းရှိပြီးတော့အထူးသဖြင့်စီးရင်တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာစီးပွားရေးကျဆင်းမှုနဲ့ဝင်ငွေမငြိမ်းမှုတွေပိုဆိုးလာနိုင်နေဆိုပြီးတော့ကမ္ဘာပံကအစီရင်ခံစာထုတ်ပြီးတော့သတိပေးထားပါတယ်။အစီရင်ခံစာထဲမှာအမေရိကန်ဥရောပသမဂ္ဂနဲ့တရုတ်တို့ရဲ့စီးပွားရေးကျဆင်းမှုတွေကိုဖော်ပြထားပြီးတော့ကျွေးမီမြင့်တက်လာတာဝ ဖွံ့ဖြိုးတိုးတက်ရေးအတွက်ဖွံ့ဖြိုးတိုးတက်ရေးအတွက်ဖွံ့ဖြိုးတိုးတက်ရေးအတွက်ဖွံ့ဖြိုးတိုးတက်ရေးအတွက်ဖွံ့ဖြိုးတိုးတက်ရေးအတွက်ဖွံ့ဖြိုးတိုးတက်ရေးအတွက်ဖွံ့ဖြိုးတိုးတက်ရေးအတွက်ဖွံ့ဖြိုးတိုးတက်ရေးအတွက်ဖွံ့ဖြိုးတိုးတက်ရေးအတွက်ဖွံ့ဖြိုးတိုးတက်ရေးအတွက်ဖွံ့ဖြိုးတိုးတက်ရေးအတွက်ဖွံ့ဖြိုးတိုးတက်ရေးအတွက်ဖွံ့ဖြိုးတိုးတ Dennis Pian Wenji Wimbo, Australia ku yauk pi lo ma pi win win visa a tain khan ya de. Gaba number 1 Dennis Osada ma Novak Djokovic ha pi win win sa yan sa yan ni bo ma a chat lat ma yin pi lo phie kira go wi khan ne a chang pyo so twa ba de. Australia ku ma la kin 14 ye twin ma tacha pe niya ri ko twa ga de so de me ko ma be ko ma ma twa ga bu so pi lo tu lat thauk ka ma phie ki de lo Djokovic ga pyo ba de. Tu ha sa bian ne Spain nai ngan ni ko twa ga de so de tin twa pon niya ba. Number 1 Djokovic ha December la de ma covid sit sit pi lo covid po shi da ko ti bi ya naw pai lu re ne twi da na khong si ma tat da ti cha khwe ni che ma shi da sa de covid si kan ni ko phap phet de paw ma le ma ga de so da ko we phan khan ni ya da phit ba di ya Korea နိုင်ငံကဒီသတင်းပတ်ထဲမှာအတန်းထက်ငါးဆမြင်းနဲ့ဒုံးကျည်တစ်စင်းပြစ်လွတ်ဆန်းသက်ခဲ့ပြီးတော့ဒီဆန်းသက်မှုကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုယ်တိုင်တက်ရောက်ခဲ့တယ်ဆိုပြီးတော့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကထုတ်ပြန်ခဲ့ပါတယ်ဒုံးကျည်ကအတန်းထက်အလွန်မြင်မြန်ရွေ့ရှာနိုင်တဲ့ကိုပြသခဲ့ပြီးတော့ကီလိုမီတာ1000အကွာဝေးကိုမှန်အောင်လို့ပြနေတယ်ဆိုပြီးတော့မြောက်ကိုရီးယားသတင်းဌာန KCNA ကပြောတာပါအခုဆန်းသက်ခဲ့တာမှာအတန်းထက်ငါးဆမြင်းနဲ့ဒုံးကျည်အမျိုးအစား Hypersonic Glide Vehicle HGV မဟုတ်ဖ ೇನೆ ညီပညာအဖြစ်နေတဲ့ MARV ဖြစ်ပြီးတော့လေထဲမှာပြန်ဝဲတဲ့အခါမှာလားရာကိုမခံမနိုင်အောင်ခြေအောင်ပြရွေးရှားပြန်ဝဲနိုင်တဲ့ဒုံးကျည်အမျိုးအစားဖြစ်တဲ့ဆိုပြီးတော့ကြွမ်းကျင်သူတွေကပြောပါလေ American ပြည်အောင်စုကတော့ဒီမြောက်ကိုရီးယားရဲ့ဒုံးကျည်ဆက်သက်မှုတွေအားလုံးကိုရှုံးချတဲ့အကြောင်းအင်ပြီးတော့ပြောခွင့်ရကျန်စာကီကပြောပါလေ2019မှာနှုတ်ထွက်ခဲ့တဲ့ Nuclear ဆွေးနွေးပွဲတွေကိုမြောက်ကိုရီးယားကပြန်လာဖို့အင်ပြီးတော့ကတိုက်တွန်းထားပေမဲ့ American ရဲ့ရန်လိုတဲ့မူဝါဒကိုမဆွတ်လို့မချင်း Nuclearဆွေးနွေးပွဲတွေစီကိုပြန်မလာနိုင်ဘူးလို့မြောက်ကိုရီးယားဘက်ကပြောပါတယ်။မြောက်ကိုရီးယားရဲ့ပဲ့ထင်းတုံးလက်နက်အပောင်းဝင်လူအစုလိုက်ပြောင်းလိုက်တည်စီနိုင်တဲ့လက်နက်ထုတ်ရမှာလိုအပ်တဲ့ပစ္စည်းတွေကိုထောက်ပံ့ပေးခဲ့သူဖြစ်ဆွဆွဲခံထားရတဲ့လူ900ကိုအမေရိကန်ဗန်ဒိုင်းဝန်ကြီးဌာနကဒီသတင်းပတ်ထဲမှာဖိတ်ဆိုအရေးယူတန်းခတ်လိုက်ပါတယ်။ဒီလိုလက်နက်တွေထုတ်လုပ်နိုင်ဖို့ပြည်ပကနေကူညီခဲ့သူတွေကိုပြစ်မှတ်ထားပြီးတော့အရေးယူခဲ့တာဖြစ်တဲ့ဆိုပြီးတော့အမေရိကန်ဗန်ဒိုင်းဝန်ကြီးဌာနအကြမ်းဖက်သမားနဲ့ငွေကြီးဆိုင်ရာထောင်လိုင်းဌာနတာဝန်ရှိသူ Brian Nelson ကကြီးညာချက်ထဲမှာပြောဆိုထားပါတယ်။မြောက်ကိုရီးယားကအခုနောက်ဆုံးမစ်ဆိုင်းပစ်ခတ်ခဲ့မှုဟာတိုင်းမြစ်ပိတ်ပင်ထားတဲ့လက်နက်စီစဉ်တွေကိုထပ်မံချိုးဖောက်တာပဲဖြစ်တယ်ဆိုပြောလဲပြောပါတယ်။ပိတ်ဆို့ရေယူခရမ်းတွေထဲမှာရုရှားမှာအခြေစိုက်တဲ့မြောက်ကိုရီးယားတယောက်တရုတ်မှာအခြေစိုက်တဲ့မြောက်ကိုရီးယားတယောက်နဲ့တခြားနှစ်ယောက်တို့ကိုလက်နက်ထုတ်လို့ရမှာအသုံးပြုတဲ့ဆက်သွယ်ပစ္စည်းတွေ၊ကွန်ပျူတာဆော့ဖ်ဝဲတွေ၊တမနီနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုရုရှားနဲ့တရုတ်ကုမ္ပဏီတွေစီကနေပြီးတော့မြောက်ကိုရီးယားအတွက်ဝယ်ပေးခဲ့သူတွေဖြစ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပိတ်ဆို့ရေယူခဲ့ပါတယ်ကာဇစ်စတန်နိုင်ငံကဆန္ဒပြပွဲတွေနဲ့မတည်ငြိမ်မှုတွေကိုနှိမ်နင်းဖို့ဆိုပြီးတော့ရောက်နေတာတပတ်ကြာပြီဖြစ်တဲ့ရုရှားဥဆောင်တပ်ဖွဲ့တွေကြာသပတေးမှာပဲပြန်ပြီးတော့စတင်ဆုတ်ခွာခဲ့ပါလေရုရှားနဲ့ဆိုဗီယက်ပြည်အောင်စုကနေပြိုကွဲပြီးတော့ပေါ်ထွက်လာတဲ့နိုင်ငံ၅နိုင်ငံတို့စုပေါင်းဖွဲ့ထားတဲ့ရုရှားမဟာမိတ်တပ်တွေကသူတို့ကာကွယ်ပေးနေတဲ့လူရွက်တွေကိုဒေသဆိုင်ရာအာဏာပိုင်တွေစီကိုလွှဲပြောင်းပြီးတော့ကာဇစ်စတန်နိုင်ငံကနေထွက်ခွာရမယ်လို့ရုရှားကာကွယ်ဝင်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါလေရုရှားမဟာမိတ်အဖွဲ့ကစေလွှတ်ထားတဲ့တပ်သား2500
ရှားမဟာမိတ်ဖွဲ့ကပြောပါတယ်ကာဇက်စတန်အစိုးရကိုစန့်ကျင်စနာပြမှုတွေမှာတွေးထွက်တန်ယုံနေနေမှုတွေကြောင့်လူဒါဇင်နဲ့ချီတည်ဆုံးခဲ့ရပါတယ်ဒီပေါ်မှာရုရှားဘက်ကလည်းဒေါသနဲ့တုံ့ပြန်ခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်ကဒီစနာပြဝယ်တွေဟာပြည်ပကြောထောင်နောက်ခံပေးနေတဲ့အကြမ်းဖက်ထားကြွမှုတွေလို့ပြောဆိုပြီးတော့ရုရှားတပ်တွေကိုစေလို့ဖျန်ချဖို့အရေးကြီးတယ်လို့ပြောဆိုခ
ဒီပတ်စီစဉ်မှာတော့ကျွန်တော်တို့ကိစ္စမျိုးတွေကိုလှုပ်ခဲ့မှုတွေ၊ဒီပတ်စီစဉ်မှာတော့ကျွန်တော်တို့ပြမဟုတ်တော့ဘုရားနဲ့ချင်းနဲ့တွားအောင်လို့လှုပ်ဖို့နဲ့အာနာသိမ့်မှုကျူပန်းတာဖြစ်တဲ့ဆိုပြီးတော့လဲကစစ်စစ်သမ္မတကပြောဆိုသွားပါတယ်။ ၄၀ကာလအတွင်းမှာအမြင့်ဆုံးငွေကြေးဖောင်းပွားမှုကိုတောင်းခံနိုင်အောင်စီးပွားရေးလုပ်ငန်းငယ်တွေမင်းနေကြိုးစားနေရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလမှာအမေရိကန်ပြည်အောင်စုအတွင်းအထွေထွေစားသုံးကုန်လူသုံးကုန်ပစ္စည်းစည်းနှုန်းတွေ900ရာခိုင်နှုန်းမြင့်တက်လာပြီးတော့ဒါဟာ၄၀အတွင်းမှာအမြင့်ဆုံးပဲဆိုပြီးတော့အလုပ်သမားရေးရဌာနကထုတ်ပြန်ကြေညာထားပါတယ်။၂၀၂၁မှာကုန်စည်နှုန်း
ဒီကနေ့ဝင်ပါလာတော့က၆သမ9000ခန့်နှုန်းမြင့်တက်ခဲ့ပြီးတော့တစ်လအတွင်းမှာပဲ၃000သမ9000ခန့်နှုန်းမြင့်တက်သွားတဲ့သဘောဖြစ်ပါတယ်။ကိုဗစ်ကရောဂါကြောင့်ကုန်စည်စီးဆင်းမှုတွေနှေးကွေးချိန်မှာအမေရိကန်တွေအထွေထွေဝယ်လိုအားမြင့်တက်လာတာကြောင့်ဈေးကြီးတဲ့ကားနဲ့ဆက်ပစ္စည်းတွေအပါအဝင်နှေးစဉ်လူသုံးကုန်ပစ္စည်းတွေရဲ့ဈေးပါမြင့်တက်လာတာလို့သုံးသပ်နေကြပါတယ်။သမ္မတဂျိုးဘိ
တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဟိတန်စင်ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့စနေညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကဆက်ပြီးပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံစစ်ကောင်စီအနေနဲ့အာဆီယံခေါင်းဆောင်တွေသဘောတူထားတဲ့ငါးချက်ပါငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအကောင့်ထည့်ဖို့ရမှာတိတာထင်ရှားတဲ့တိုးတက်မှုမရသေးသေး။အာဆီယံစည်းဝေးတွေမှာနိုင်ငံရေးယာတုရယူထားသူမဟုတ်တဲ့ကိုယ်စားလှယ်တယောက်ကိုပဲမြန်မာနိုင်ငံကိုစားပြုတက်ခွင့်ပြုတည်နေလို့စင်ကာပူဝန်ကြီးချုပ်လီဆန်လုံးကပြောပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကစင်ကာပူဝန်ကြီးချုပ်လီဆန်လုံးစီတောက်ကြနေကဗီဒီယိုကနေတဆင့်ဆက်သွယ်ပြောဆိုချိန်တွင်စင်ကာပူဝန်ကြီးချုပ်ကအဲ့လိုပြောခဲ့တဲ့အကြောင်းစင်ကာပူနိုင်ငံသားရဲ့ဌာနရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဆီယံစည်းဝေးတွေမှာစစ်ကောင်စီခေါင်းဆောင်ကိုတက်ခွင့်မပေးဖို့အာဆီယံခေါင်းဆောင်တွေဆုံးဖြတ်ထားတာကိုပြောင်းလဲရေးဘယ်လိုဆွေးနွေးမှုမျိုးမဆိုအချက်အလက်အစ်စ်တွေပေါ်မှာအခြေခံရမယ်လို့ဝန်ကြီးချုပ်လီဆန်လုံးကပြောခဲ့တဲ့အကြောင်းလဲစင်ကာပူနိုင်ငံသားရဲ့ဌာနရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကမ္ဘောဒီးယားတက္ကသိုလ်ခေါင်းဆောင်ကမ်ဆူခအပေါ်နိုင်ငံတော်သစ္စာဖောက်ပြပုံကံမှုနဲ့ဆွေးကြတင်ထားတဲ့အမှုတွေဇန်နဝါရီလ19ရက်နေ့မှာတရားဥပဒေစစ်ဆေးဖို့တတ်မှတ်ထားတဲ့အတိုင်းဆက်လုပ်သွားမယ်လို့ကမ္ဘောဒီးယားအစိုးရပြောခွင့်ရသူကတောက်ကြနေမှာပြောပါတယ်။ဒီအမှုကိုဝင်ရောက်ဆွတ်ဖက်ဖို့ကမ္ဘောဒီးယားအစိုးရကငင်းလိုက်ပြီးတဲ့နောက်အခုလိုတရားဥပဒေစစ်ဆေးသွားမယ်လို့အစိုးရဘက်ကပြောလာတာပါ။ကမ်ဆူခကိုပြန်လွှတ်ပေးနိုင်မယ့်နည်းလမ်းတွေကိုတရားစစ်ဆေးတာပြီးဆုံးမှစဉ်းစားနိုင်မယ်လို့ကမ္ဘောဒီးယားအစိုးရဖွဲ့ပြောခွင့်ရဖေးစီဖန်းက RFA သတင်းဌာနကိုပြောပါတယ်။ကမ္ဘာတော်မှာကိုဗစ်ရောဂါကူးစက်သူအရေအတွက်စုစုပေါင်း323သန်းကျော်ရှိနေပြီးသေဆုံးသူ9သန်းခွဲရှိပြီလို့ကမ္ဘာတော်ကကိုဗစ်ရောဂါကူးစက်မှုအခြေအနေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ American John Hopkins တက္ကသိုလ်ကဒီကနေ့ထုတ်ပြန်ပါတယ်။ဒီကနေ့ထိဆိုရင်ကမ္ဘာတော်ကကာကွယ်ဆေးအရေအတွက် 9.6 ဘီလီယံထိုးပေးသွားပြီလို့လည်း John Hopkins တက္ကသိုလ်ရဲ့မှတ်တမ်းတွေမှာတွေ့ရပါတယ်။ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုထောက်ခံကြောင်းထပ်မံပြသမှုနဲ့ရုရှားနိုင်ငံရဲ့ရန်လူရဲလူရဲတွေကိုဟန်တာရေးကြိုးပမ်းချက်တွေအားသင့်လောင်းမှုကနေဒါနိုင်ငံသားဝင်ကြီးမယ်လနီဂျိုလီဟာရှေ့တနင်္ဘက်မှာ KF မြို့တော်ကိုသွားရောက်မယ်လို့ကနေဒါအစိုးရကဒီကနေ့ထုတ်ပြန်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းပြပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရက်နိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santo နဲ့ John Walker တို့ဖြစ်ပါတယ်။ကျွန်မကအလိမ်ပါပါ။ဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ။ VOA American တန်ရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ line to meter 19.25 30နဲ့ line lab meter 190တို့ကနေအသံလွှင့်ပေးခဲ့တာပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးခတ်သိမ်းကင်းငြိမ်ပြီးတော့လူရဆန နာပြေဝကြပါစေရှင
This program has come to you from the Voice of America, Washington.